Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပဲကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2025ခုနှစ်မတ်လ13ရက်ကြာသပတေးမနက်ခင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီဒီထုတ်လွှင့်သွားမယ်ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ဝက်ကိုလှိုင်းလိုမီတာ25 32 40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအီလုံးစာအစီအစဉ်ကိုတော့လူမှုမိတ်ဆွေဂျူဒုဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook YouTube ကနေလည်းအခုပဲ direct ထုတ်လွှင့်နေတာပါကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
အမေရိကန်နဲ့ကနေဒါဥရောပသမ္မဂရိုကြားမှာကုန်သွယ်ရေးစစ်ပွဲအရှိန်ကပိုပြီးတော့ပြင်းထန်လာနေပါတယ်အမေရိကန်ရဲ့နျူကလ িয়ার အရင်းညှိနှိုင်းဖို့အဆိုပြုချက်ကိုအီရန်ဘာသာရေးကောင်ဆောင်ကပယ်ချလိုက်ပါတယ်ဖိလစ်ပိုင်သမ္မတဟောင်းဒူတာတေးကိုနယ်သာလန်မှာထိန်းသိမ်းထားပါတယ်
ဒီလိုမျိုးထိတိုင်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ရေတပ်ကုန်တင်သင်္ဘောထုတ်လုပ်မှုမှာတရုတ်ကအမေရိကန်ကိုကျော်လွန်သွားပြီဆိုတဲ့အကြောင်းတင်ပြချက်စစ်ကောင်စီအကြီးအကဲနဲ့တရုတ်တို့ရွေးကောက်ပွဲအရေးဆွေးနွေးချက်ပေါ်သုံးသပ်ခြင်းနဲ့တမူးမြူနာကကဘောဂျိုင်ဟွမ်းကိုမနီပူးပြည်နယ်ထဲထဲသွင်းဖို့အိန္ဒိယလွှတ်တော်မှာဆွေးနွေးကြတဲ့အကြောင်းစာရာတွေကိုတင်ဆက်ဖို့ရှိသလိုနောက်ပိုင်းမှာတော့အယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီအားကစားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညာအေးကပြောပြသွားမှာဖြစ်ပါလေဗျာ
American ပြည်တော်စုနဲ့ကနေဒါဥရောပသမဂ္ဂ EU နိုင်ငံတွေကြားမှာအပြန်အလှန်သွင်းကုန်ခွင့်စစ်ချက်မှုအသစ်တွေချမှတ်ခဲ့ကြလို့ American ရဲ့ကုန်သွယ်ဘက်မားမိတ်နိုင်ငံတွေရဲ့ကုန်သွယ်စစ်ပွဲဟာဗုဒ္ဓဟူးနေ့မှာပြင်းထန်လာခဲ့ပါတယ် American သမ္မတ Donald Trump ကအိမ်ပြည်တော်မှာ Ireland ဝန်ကြီးချုပ် Michael Martin နဲ့တွေ့ဆုံချိန်မှာ EU ကိုအပြန်အလှန်အခွင့်စစ်ချက်မှုတွေလှုပ်ဆောင်လာလို့ဆိုပါတယ်သူတို့အခွင့်စစ်ချက်တော့ကျွန်တော်တို့ကပြန်ပြီးစစ်ချက်တာပါဒါကိုဘယ်သူမှဆော့ရကတက်လို့မရပါဘူးလို့ဆိုပါရယ်။ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဖွန်ဒလိုင်ရဲ့ကြေညာချက်ထဲမှာတော့အမေရိကန်ကဒေါ်လာ28ဘီလီယံတန်ဖိုးအခွင့်စီးချက်ခဲ့လို့ EU ကလည်းယူရို26ဘီလီယံတန်ဖိုးရှိတဲ့တံပြန်အရေးယူမှုတွေနဲ့တုံ့ပြန်နေတယ်လို့ပြောပါရယ်။ဒါပေမဲ့ EU အနေနဲ့ဆေးဆက်ညှိနှိုင်းရေးအမြဲတမ်းလမ်းဖွင့်ထားတယ်လို့ဆိုပါရယ်။ဒီလိုအပြန်အလှန်အခွင့်စီးချက်တာကနှစ်ဖက်စလုံးရဲ့အကျိုးစီးပွားမဟုတ်ဘူးလို့လည်းဥရောပကော်မရှင်အကြီးအကဲကသတိပေးပါရယ်။သမရထရန်ကတော့ဒီလိုသွင်းကုန်ခွန်တိုးမြင့်တာဟာအမေရိကန်ပြင်ပနိုင်ငံအချို့မှာစီးပွားလုပ်ငန်းတွေလဲပတ်နေတာကိုအဆုံးသတ်ပြီးအမေရိကန်ပြည်တွင်းကိုအလုပ်တွေပြောင်းရွှေ့လာကအလုပ်ကိုင်တွေဖန်တီးနိုင်မှုရည်ရွယ်လို့ကာကွယ်ပြောဆိုပါတယ်။ကနေဒါနဲ့ဥရောပ28နိုင်ငံအပါအဝင်နိုင်ငံပေါင်း35နိုင်ငံကတန်မဏိနဲ့အလူမီနီယံတင်သွင်းမှုအပေါ်အမေရိကန်ကအခွန်25ရာခိုင်နှုန်းစီးကျက်လိုက်တာဖြစ်ပါတယ်ခင်ဗျာ။ရုရှား-ယူကရိန်းစစ်ပွဲမှာရက်30ကြာအပြည့်ရဖို့အမေရိကန်ကအဆိုပြုထားပြီးယူကရိန်းရဲ့စစ်မှုဖွံ့ဖြိုးပြီး G7 ဒီမိုကရေစီနိုင်ငံကြီး9နိုင်ငံဆွေးနွေးဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကအပြည့်ရရေးကရုရှားပေါ်မူတည်နေတယ်လို့ဗုဒ္ဓဟူးနေ့ကအိမ်ပြည်တော်မှာပြောလိုက်ပါတယ်။ရုရှားစီကအပြစ်ခတ်ရစေရနိုင်မယ်လို့မျှော်လင့်ကြောင်းသမ္မတထရန့်ကဆိုပါတယ်။ရုရှားသမ္မတရုံးပြောခွင့်ရရဲ့ဗုဒ္ဓဟူးနေ့ကပြောဆိုချက်မှာတော့အမေရိကန်စီကနေအဆိုပြုချက်နဲ့ပတ်သက်ပြီးရှင်းလင်းတင်ပြချက်ကိုစောင့်ဆိုင်းနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံဝန်ကြီးမာကိုရူဘီယိုကတော့အမေရိကန်နေနဲ့ညီညာရေးသဘောတူညီချက်တွေလှူလာကြောင်းအခဲဖြတ်ဖို့ရုရှားနဲ့အဆက်အသွယ်အများပြားရယူမယ်လို့ဗုဒ္ဓဟူးနေ့က G7 အစည်းအဝေးတွေကနေဒါနိုင်ငံကိုသွားတဲ့ခီးမှာသတင်းတောက်တွေကိုပြောပါရယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ဒီအပြစ်ခတ်ရစဲရေးကယူကရိန်းအတွက်လူညွေးအာမခံချက်အပါအဝင်သက်ဆိုင်သူအလုံးအနေနဲ့စစ်ပွဲအဆုံးသတ်ရေးအတွက်အဆင့်ဆင့်ပါဝင်တဲ့အစီအစဉ်ကိုအပြည့်အဝပြင်ဆင်နိုင်စေမယ်လို့ဆိုပါရယ်။Saudi Arabia မှာ American နဲ့ Ukraine နိုင်ငံကြားအခြေတမ်းရရှိတွေတွေ့ဆုံပြီးနောက် Ukraine ကိုထောက်လိုက်ရေးအချက်လက်တွေမျှဝေမှုနဲ့လုံခြုံရေးအကူအညီတွေပြန်ပေးဖို့ American ကဆုံးဖြတ်ချက်ချထားပါတယ်။ Ukraine ကလည်းစစ်ပွဲကိုကြားကာလရက်30အပြည့်ရရေးချက်ချင်းစတင်နိုင်ဖို့ American ရဲ့အဆိုပြုချက်ကိုလက်ခံဖို့အသင့်ရှိကြောင်းအင်ကာနေကကြေညာခဲ့ပါတယ်ခင်ဗျာ။ Cuba နိုင်ငံ Guantanamo ပင်လယ်အော်က American ရေတပ်အခြေစိုက်စခန်းမှာပြည်နယ်နဲ့မပေးမီထိန်းသိမ်းထားတဲ့ရွှေပြောင်းအခြေချသူတွေကိုAmerican ပြည်မဘက်ကိုနောက်ဆုံးအထုတ်ပြန်လဲခေါ်ယူခဲ့တယ်လို့ American တာဝန်ရှိသူတွေက VOA ကိုဗုဒ္ဓဟူးနေ့ကအတည်ပြုပါတယ် Guantanamo စခန်းမှာထိမ့်သိမ်းထားတဲ့ချင်းချောက်မှုအဆင့်မြင့်မားတဲ့တရားမဝင်နိုင်ငံသား23ဦးပါဝင်အကျဉ်းသား40ဦးကို Louisiana ပြည်နယ်ကိုအင်္ဂါနေ့မှာပို့ဆောင်ခဲ့ကြောင်း American ကာကွယ်ဝန်ကြီးဌာနကအမည်မဖော်လိုတဲ့အရာရှိ2ဦးကပြောပါတယ် ICE လို့ဒုက္ခခေါ်တဲ့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကတာဝန်ရှိသူတွေရဲ့လမ်းညွှန်မှုနဲ့အတူအကျဉ်းသားတွေကိုအရက်ဖက်သုံးလေယာဉ်တွေနဲ့ပို့ဆောင်ခဲ့တယ်လို့ဆိုပါရယ်။ ICE ဌာနနဲ့သူ့ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အမိမြေလုံခြုံရေးဌာန DHS တို့က VOA ရဲ့မေးမြန်းထားချက်ကိုအကြောင်းမပြန်သေးပါဘူး။ American ပြည်တော်စုအမိမြေလုံခြုံရေးဝန်ကြီး Christine Nomiet လူမှုကွန်ရက်ထုတ်ပြန်ချက်မှာတော့ ဂွာဒါနာမိုကိုပို့တဲ့အထက်ကအများပြားဟာဗင်နီဆိုလားရာဇဝဲဂိုင်းအဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်သူတွေရဲ့လက်ခွင့်သမရသမကအပါဝင်ရွှေပြောင်းအခြေချသူတွေရွေးဆောင်ရွက်တဲ့အဖွဲ့အစည်းတွေကတော့ဂွာဒါနာမိုပင်လယ်အော်မှာရွှေပြောင်းသူတွေကိုထိန်းသိမ်းတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရကိုတရားစွဲဆိုမှုတွေလည်းပြုလုပ်ထားပါတယ်ခင်ဗျာ။
အမေရိကန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ကြဒါဘရင်းနေမနက်ဖက် VOA ရဲ့သတင်းတွေကိုဆက်လက်ကြညာပေးပါမယ်ခင်ဗျာ။ဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC အခြေစိုက်တဲ့ Netherlands နိုင်ငံ The Hague မြို့မှာထိန်းသိမ်းထားကြောင်း ICC ကဗိုလ်တုနေ့မှာထုတ်ပြန်ပါတယ်။မူရစေးတိုက်ဖြတ်ရေးမှာအေးအေးယူဆောင်ရွက်ခဲ့တာတွေအတွက်လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ဒူတာတေကို ICC ကဆွဆွဲပြီးတော့ဖာဝရန်ထုတ်ခဲ့တာဖြစ်ပါတယ်။ဒူတာတေကိုဟောင်ကောင်ကနေဖိလစ်ပိုင်ကိုအပြန်မနီလာလေဆိပ်မှာဖိလစ်ပိုင်အာဏာပိုင်တွေကအင်္ဂါနေ့ကဖမ်းဆီးခဲ့တာပါ။အဲ့နောက် ICC အခြေစိုက်တဲ့ The Hague မြို့ကိုအထူးလေယာဉ်နဲ့လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။လုံထုံးလုံနည်းနဲ့အညီဒူတာတေအတွက်ကြိုတင်ကာကွယ်တဲ့အနေနဲ့ဆေးဘက်ဆိုင်ရာစောင့်ရှောက်မှုတွေကိုလေဆိပ်မှအစင်သင့်ပြင်ပေးထားခဲ့တယ်လို့တရားရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒူတာတေကိုတင်ဆောင်လာတဲ့လေယာဉ်ငယ်ကိုအရေးပေါ်သူနာပြည့်ရင်တစ်စင်းနဲ့အတူဘတ်စကားနစီကအသင့်ဆောင်နေတာကို The Hague မြို့က Rotterdam လေဆိပ်မှတွေ့မြင်ရပါတယ်။အသက်86နှစ်အရွယ်ဒူတာတေဟာရပ်ပိုင်းအတွင်းမှာကနဦးရုံးထုတ်စစ်ဆေးခံရမှာဖြစ်ပါတယ်။အဲ့ဒီမှာတရားစွဲရှိနေတွေကတက်တဲ့အထောက်ထားအခိုင်အလုံတင်ပြနိုင်ရင်ပင်မတရားခွင်မှာဆက်လက်ကြားနာစစ်ဆေးနိုင်မှုအတွက်ရချိန်သတ်မှတ်မှာဖြစ်ပါတယ်။တကယ်လို့သာရုံးတင်စစ်ဆေးပြီးအဖြစ်ရှိကြောင်းဆုံးဖြတ်ခံရရင်တော့ဒူတာတေးဟာထောင်နဲ့တသက်တကျွန်းထိအမြင့်ဆုံးပြစ်ဒဏ်ကိုရင်ဆိုင်ရဖွယ်ရှိပါတယ်။ဒူတာတေးဖမ်းဆီးမှုကိုလူခွင့်အဖွဲ့တွေနဲ့မူရစ်နှိမ်နင်းရေးအတွင်းတရားရုံးတင်စစ်ဆေးပဲတက်ဖြတ်ခံခဲ့ရတဲ့မိသားစုဝင်တွေကတော့ကြိုးစားကြောင်းပြောဆိုကြပါတယ်။ဒါပေမဲ့ဒူတာတေးကိုထောက်ခံကြသူတွေကတော့ဖမ်းဆီးမှုကတရားမဝင်ဘူးလို့ဝေဖန်ကြပါတယ်ခင်ဗျ။ညူကလ িয়ার ရေးညှိနှိုင်းဆွေးနွေးဖို့အမေရိကန်အစိုးရပြချက်ကိုအီရန်နိုင်ငံထိပ်တန်းခေါင်းဆောင်ကြီးအရာတိုလာအလီခါမေနီကဗိုလ်တုနေ့မှာပယ်ချလိုက်ပါတယ်။သမ္မတဒိုနယ်ထရန့်ကခါမေနီကိုညူကလ িয়ার ဆွေးနွေးပွဲကမ်းလှမ်းနဲ့စားတစောက်အရင်တစ်ပတ်ကပေးပို့ခဲ့တာပါ။ဒီစာကိုအီရန်နိုင်ငံသားရေးဝန်ကြီးစီကို UAE သမ္မတရဲ့တန်တမာရေးရအကြံပေးကတစ်ဆင့်ဗိုလ်တုနေ့ကပေးခဲ့ပါတယ်။အီရန်အနေနဲ့ဒီကိစ္စကိုဖြေရှင်းဖို့နီလန်းနှစ်ခုပဲရှိတယ်လို့ထရန့်ကပြောပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရည်မှန်းချက်စွန့်လွန်မလား။ဒါမှမဟုတ်စီးရဲရဖြေရှင်းမလားဆိုပြီးထရန့်ကသတိပေးပါတယ်။ခါမေနီကတော့ဒီကလန့်မှုဟာလူမှုအမြင်ကိုလှည့်ပြဖို့ရည်ရွယ်တာလို့တက္ကသိုလ်ကျောင်းသားတွေကိုပြောဆိုချက်တစ်ခုမှထည့်သွင်းပြောဆိုခဲ့ကြောင်းအီရန်နိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။သူတို့ကသဘောတူထားတဲ့အတိုင်းလိုက်နာမှာမဟုတ်လို့ဒီလိုဆွေးနွေးညှိနှိုင်းမှုကဘာအတိတ်ပဲမှမရှိဘူးလို့ခါမေနီကပြောတယ်ဆိုပါတယ်။ထရန့်ဆိုရအနေနဲ့ဆေးဆက်ညှိနှိုင်းရင်သူတို့ဘက်ကအလွန်ကြုံတောင်းဆိုမှုတွေနဲ့တူပိတ်ဆို့ရေးယူမှုတွေနဲ့တင်းကျပ်ပြီးအီရန်ပေါ်ဖိအားတွေတိုးမြှင့်လာမယ်လို့ခါမေနီကပြောပါတယ်2018ခုနှစ်ထရန့်ပထမသမ္မတတက်တန်းနှုန်းကအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ထားပါတယ်အီရန်ကလည်းနောက်တစ်နှစ်အကြာမှာသဘောတူညီချက်ပါနျူကလ িয়ার ကန့်သတ်ချက်တွေကိုချိုးဖောက်ပြီးတုံ့ပြန်ခဲ့ပါတယ်ခင်ဗျတရုတ်အီရန်နဲ့ရုရှားနိုင်ငံတွေဟာအရှေ့လက်ပိုင်းဒေသမှာအင်္ဂါနေ့ကပူးတွဲရေတပ်စီးလက်ချက်မှုတစ်ခုပြုလုပ်ခဲ့ကြပါတယ်။ပင်လယ်ရေကြောင်းလုံခြုံရေးကပတ်2025လို့အမည်ပေးထားတဲ့ဒီပူးတွဲစီးရေးလက်ချက်မှုကိုမဟာဗျူဟာမြောက်အရေးပါတဲ့ရေလမ်းကြောင်းဖြစ်တဲ့ကမ္ဘာရေနံစင်း၅ဘုံတစ်ဘုံဖြတ်သန်းပို့ဆောင်နေရာပတ်ရှန်ပင်လယ်ခွေ့ကချင်းမြောင်းနဲ့ဟော်မုစ်ရေလက်ကြားနီအိုမန်ပင်လယ်ခွေ့မှာပြုလုပ်ခဲ့တာပါ။ဒီစီးရေးလက်ချက်မှုကိုအီရန်အစိုးရပိုင်းရုပ်မြင့်သံကြားကအသာပေးထုတ်လွှင့်ခဲ့ပါတယ်။ညပိုင်းလေ့ကျင့်မှုတွေစစ်သင်္ဘောတွေပေါ်ကနေကြီးစံအစ်စ်တွေတုံးပြီးပြစ်ခတ်လေ့ကျင့်နေတဲ့မြင်ကွင်းတွေကိုပြသခဲ့ပါတယ်။ဒါဟာတရုတ်၊အီရန်နဲ့ရုရှားသုံးနိုင်ငံပူးတွဲပြီး၅နှစ်မြောက်စီးရေးလေ့ကျင့်တာလည်းဖြစ်ပါတယ်။ရုရှားနဲ့တရုတ်ကာဝေးဝန်ကြီးဌာနတွေကသူတို့စစ်သင်္ဘောတွေပါဝင်ခဲ့ကြောင်းအတည်ပြုပေမဲ့အင်အားအရေးအတွက်အထူးကြောက်တော့မထုတ်ပြန်ပါဘူး။ကမ္ဘာတဝန်းစွန့်ရင်ထောက်ပံ့မှုဆိုင်ရာရေလမ်းကြောင်းမှာရေးပါတဲ့ရှေ့လက်ပိုင်းဒေသကိုတရုတ်နဲ့ရုရှားရေတပ်တွေကင်းလှည့်တာတွေအရင်ကအများပြားလုပ်လို့မရှိပါဘူး။ဒါပေမဲ့တနိုင်ငံစလုံးဟာအီရန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတိစောက်ထားပါတယ်။အီရန်ကြောထောက်နောက်ခံပြုယမန်ကဟူသီသဘုံတွေကဒေသရင်းပင်လယ်နီထဲမှာတင်းမောတွေကိုချိမ့်ချောက်တိုက်ခိုက်မှုတွေအပြင်အီရန်ကသူ့ရဲ့နျူကလ িয়ার စီမံကိန်းတွေကိုတိုးချဲ့နေချိန်မှာအခုလိုစစ်အင်အားထုတ်ပြတာလာလဲဖြစ်ပါတယ်ခင်ဗျာ။
မြန်မာပြည်သားဗရင်းနေမနဲ့ခင်ထိတ်တန်းရောက်တဲ့တင်းတွေကိုကိုငင်းညံ့အေးပြောပြခဲ့တာပါခင်ဗျာ VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်မှောက်မှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှူစားနေတယ်လို့ဝေဖန်အကြံပြုချက်တွေကိုလည်းရေးသားပေးပို့နိုင်ပါတယ်ပြည်တွင်းသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်နိုင်ငံတကာသတင်းလွှာတပုတ်နဲ့အရင်စလိုက်ချင်ပါတယ်တရုတ်ကအမျိုးသားလူညုံရေးကိုအချင်းချောက်ဆုံးလို့အမေရိကန်ကဆိုပါတယ်ကမ္ဘာမှာအကြီးဆုံးနဲ့ချိန်မိုးနိုင်စွာအထက်မြတ်ဆုံးစစ်တပ်အဖြစ်ဆက်ရှိနေဖို့အမေရိကန်စစ်တပ်အနေနဲ့အရှိန်အဟုန်အရစိန်ခေါ်ချက်တွေရှိနေတာပါတရုတ်ရေတပ်ကြီးတွားလာနေချိန်မှာပဲအမေရိကန်ရေတပ်ရဲ့စစ်သင်္ဘောအရေအတွက်ကရော့ကျလာနေပါတယ်ပင်တဂွန်သတင်းတော့ကလာဘတ်ရဲ့သတင်းဆောင်မကိုဦးတင်မောင်တန်းကတင်ပြထားပါတယ်
အမေရိကန်ရေတပ်မှာသင်္ဘော296ဆင်းရှိပါတယ်။ကောင်းတဲ့ကြောင့်အမေရိကန်တိုက်ကအချီးမဆုံးအင်ဂျင်ထုတ်လုပ်သူ Fairbanks Moss Defense Company ပါဝင်ကုမ္ပဏီထောင်ပေါင်းများစွာကဒီသင်္ဘောတွေရဲ့အစိပ်ပိုင်းတွေကိုတိဆောက်ထိန်းသိမ်းကြပါတယ်
။ This engine has
ဒီအင်ဂျင်ကမြင်းကောင်ရေ1000ရှိတယ်လို့ပြောလိုက်တာပါ။ကုမ္ပဏီရဲ့90ရာခိုင်နှုန်းကအမေရိကန်ရေတပ်ဒါမှမဟုတ်ကမ်းခြေစောက်တပ်ကိုသွားတယ်လို့ CEO George Whittier ကပြောပါတယ်။ရေတပ်ရဲ့တိဆောက်ပုံညီမှန်းချက်ပါနိုင်ကနှစ်တိုင်းကြီးမားလာတဲ့အတိုင်းသင်္ဘောတွေတိုးများလာဖို့မျှော်လင့်ရတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့မကြာမီနှစ်တွေအတွင်းမှာတော့တိုးမလာဘဲနည်းလာခဲ့ပါတယ်။မနစ်ကနားလိုက်တဲ့သင်္ဘောက15ဆင့်ရှိပေမဲ့ဘတ်ဂျက်မှာသင်္ဘော6ဆင့်သာပဲဘတ်ဂျက်ချထားခဲ့တာပါ။
And then for the 2025 budget plan
2025 budget စီမံကိန်းမှာမူလကသင်္ဘောသစ်10ဆင့်ရထားပေမဲ့အခု6ဆင့်ပဲမှာပါတော့မယ်။တာဝန်ကအနားပေးချင်တာက19ဆင့်ပါ။ဒီတော့13ဆင့်လျော့သွားတဲ့သဘောပါ။
အမေရိကန်ရေတပ်ကိုကမ္ဘာအားကောင်းဆုံးဖြစ်ပြောကြပေးမယ်ပြည်အားနဲ့တန်ချင်အရဆိုရင်တော့အမေရိကန်ရေတပ်သင်္ဘောအရေအတွက်ကတရုတ်နောက်ရောက်နေပါတယ်ပန်တကွန်ရဲ့အလို့အရတရုတ်ရေတပ်ကသင်္ဘောအစီး400ကိုကျော်ဖို့ဖြည့်ဆည်းနေရပါတ
ယ် It's very frustrating and very challenging
အတော်မချစ်မရဲဖြစ်เสียရပါသင်္ဘောတိဆောက်ပေးနေသူတွေအနေနဲ့အလွန်ကိုစိန်ခေါ်ချက်ဖြစ်ပါတယ်သူတို့ကသူတို့ရေတပ်ကိုမြန်မြန်ကြီးချဲ့နေချိန်မှာကျွန်တော်တို့ကဘေးရောက်နေပါတယ်ကျွန်တော်တို့ရေတပ်မှာသင်္ဘောတွေပိုရှိဖို့လိုပါတယ
်ရေတပ်ပိုချုပ်ကြီးJim Kilby ကလည်းသဘောတူပါတယ
် And we've advocated for a bigger navy for
ဒီမှာရေတပ်ဖြစ်ဖို့ကျွန်တော်တို့စော်ဩနေတာကြာလာပါပြီ
။ဟောင်းသွားတဲ့သင်္ဘောတွေနဲ့ရင်းကုန်သင်္ဘောတွေကိုအစားထိုးလောက်အောင်ဘတ်ဂျက်ကမရှိဘူးလို့သူကဆိုပါတယ
် And when we get a new ship
သင်္ဘောအသေးရတဲ့အခါအဟောင်းတွေကအစားထိုးပါတယ်။ဘာကြောင့်လဲဆိုတော့အဟောင်းကိုထိန်းသိမ်းရတာပိုစရိတ်ကြီးလို့ပါ
။ရေတပ်ကြီးထွားမှုမရှိတာကြောင့်ရေကြောင်းကာကွယ်ရေးလုပ်ငန်းတွေနှီးသွားရုံမကပါဘူး။ထုတ်လို့ရေကွင်းဆက်တစ်ခုလုံးပါထိခိုက်သွားပါတယ်လို့ဝီတီယာကမြင်ပါတယ်။
There's thousands and thousands of suppliers that have gone.
တလို့ရေကွင်းဆက်ကလုပ်ငန်းတွေထောင်ချီပြုတ်သွားကြပါတယ်။ဒါတကယ်အန္တရာယ်ပြ။ရေငုပ်သင်္ဘောတွေထုတ်တဲ့ electric boat ကမိတ်ဆွေတွေကပြောတယ်။သူတို့အတွက်ပစ္စည်းထုတ်လုပ်ပေးနေတဲ့လုပ်ငန်း350လောက်ရှိတယ်။သူတို့မရှိရင်တော့ထုတ်လုပ်ပံ့ပိုးပေးနိုင်တာမရှိတော့ပါဘူး
။ Fairbanks Moss Defense ကအမေရိကန်ရေငုပ်သင်္ဘောထုတ်လုပ်ရေးကွင်းဆက်မှာအကြီးမားဆုံးကုမ္ပဏီတွေထဲကတစ်ခုပါ။စစ်သင်္ဘောသုံးအကြီးဆုံးအင်ဂျင်တွေကိုထုတ်ပေးပါတယ
် Without four of these
ဒီအင်ဂျင်တွေမရှိတော့ရင်သင်္ဘောဆိုတာရေမျောနေတဲ့တပ်တူအပိုင်းစားပါပဲလို့သူကဆိုပါတယ
် We should have two engine suppliers
ကျွန်တော်တို့အတွက်အင်ဂျင်လုပ်ပေးနေတဲ့လုပ်ငန်းနှစ်ခုရှိပါတယ်ရေရက်ကတစ်နှစ်သင်္ဘော6ဆင်းပဲမှာမယ်ဆိုရင်နှစ်ခုမပြောနဲ့အင်ဂျင်လုပ်ငန်းတစ်ခုကိုထိန်းထားနိုင်ဖို့ကအနိုင်နိုင်ပါ
ပြဿနာကစိုးရိမ်ရလောက်တာမို့အင်ဂျီတော်မှာသင်္ဘောတိဆောက်ရေးနဲ့ပတ်သက်လို့ရုံတရုံထားမယ်လို့သမနာကကြီးညာခဲ့ပါတယ
် We used to make so many ships
ကျွန်တော်တို့ကသင်္ဘောတွေအများကြီးလုပ်နေကြပါနောက်အများကြီးမလုပ်ကြတော့ပါဘူးဒါပေမဲ့မကြမီမြန်မြန်လုပ်ပါမယ
်သင်္ဘောတွေနည်းနေတဲ့အတွက်စစ်သုံးစိတ်ကိုအောက်လွတ်တော်ကတိုးမြင့်ချထားဖို့မျှော်လင့်ပါတယ်အမေရိကန်မှာလုပ်တဲ့သင်္ဘောတွေအများစုကစစ်တပ်တွေဖြစ်ပါတယ်ကုသရေးဝယ်ရေးသုံးသင်္ဘောလုပ်ငန်းကပိုပြီးသေရေးရှည်ဖြစ်နေတယ်လို့အထက်လွတ်တော်အမတ် Mark Kelly က VOA ကိုပြောပါတယ်
We went from 10,000 ships during World War II to 85 today.
ဒုတိယကမ္ဘာစစ်တုန်းက1000ကနေဒီနေ့85ဖြစ်သွားပါတယ်။အရေးပေါ်ဖြစ်လာရင်ပဋိပက္ခဖြစ်လာရင်သမုဒ္ဒရာဖြတ်ပြီးတပ်တွေနဲ့ပစ္စည်းတွေပို့ဖို့အတော်ကြီးအကန့်အသတ်ရှိနေပါတယ်
။အမေရိကန်ကကုန်တင်သင်္ဘောတစ်နှစ်5စီးလောက်စောက်ပါတယ်။တရုတ်က1000ကျော်တိစောက်နေပါတယ်
။ They have one shipyard.
သူတို့မှာသင်္ဘောချင်းတစ်ခုပဲရှိတာပါဒါပေမဲ့ကျွန်တော်တို့သင်္ဘောချင်းတွေအလုံးပေါင်းတာထက်ကြီးပါတယ်သူတို့ကအလွန်အလွန်မြန်မြန်ကြီးတည်ဆောက်နိုင်ပါတယ်ကျွန်တော်တို့အဲ့ဒီလိုမလုပ်နိုင်တော့ပါဘူ
းအမေရိကန်အတွက်သင်္ဘောအဥပဒေခေါ်ဥပဒေကြမ်းတစ်ရပ်ကိုကယ်လီကဒီဇင်ဘာလမှာတင်ခဲ့ပါတယ်ဆယ်နှစ်အတွင်းအမေရိကန်ကုသရေးဝယ်ရေးသင်္ဘောအဆင့်150အထိတိုးမြင့်မှုဒီဥပဒေကြမ်းကရည်ရွယ်တာပါဒါကြောင့်စစ်သင်္ဘောတွေအတွက်လည်းထုတ်လုပ်မှုကွင်းဆက်တိုးမြင့်ပေးနိုင်ပါလိမ့်မယ်မတ်ကယ်လီကအခုလိုပြောပါတယ်
a lot of the parts that go into a US aircraft.
ဆိပ်ပိုင်းတော်တော်များများက American လင်းတင်သမော်တွေမှာလည်းသုံးပါတယ်။ကုန်တင်သမော်တွေမှာလည်းသုံးပါတယ်
။တရုတ်ကိုတာမြနိုင်ဖို့အတွက်သမော်တိဆောက်ရေးဦးစားပေးတာကိုကာကွယ်လုပ်ငန်းတွေမှာဦးဆောင်နေသူတွေကတော့ကြိုးဆိုလိုက်ကြပါတယ်။ဘာမှမလုပ်ဖဲနေရင်အနာဂတ်မှာ American ကပိုပြီးနောက်ကျကျန်နေခဲ့မယ်လို့လည်းသတိပေးလိုက်ပါတယ်။ရေတပ်ရဲ့နောက်ဆုံးသမော်တိဆောက်ရေးစီမံကိန်းက2040မှာသမော်စင်းရေ380မှတ်ပါတယ်။ဒီအရေးအတွက်ကဒီကနေ့တရုတ်ရေတပ်သင်္ဘောစင်းရေတပ်ကိုနည်းနေပါသေးတယ်ခင်ဗျာ
။ဦးတင်မွန်တန်းပြောပြခဲ့တာပါ။ Starlink စက်တွေတယ်လာတဲ့မြန်မာတွေကိုထိုင်းနိုင်ငံကဖမ်းဆီးလိုက်တဲ့အကြောင်းမတင်ပြခင်မှာစစ်ကောင်စီအကြီးကဲနဲ့တရုတ်အထူးကိုယ်စားလှယ်တို့ဆွေးနွေးချက်ပေါ်မှာတုတ်ပြန်တန်တွေကိုနားဆင်ရပါမယ်။မကြာမီရပိုင်းကမှရုရှားကနေပြန်ရောက်လာတဲ့မြန်မာစစ်ကောင်စီအကြီးကဲနဲ့တရုတ်အထူးတန်ကိုယ်စားလှယ်တို့မြန်မာရွေးကောက်ပွဲအရေးပြီးတော့ရှမ်းမြောက်အရေးအပါဝင်မြမအရေးကိုဆွေးနွေးခဲ့ကြအောင်စစ်ကောင်စီကပြောပါတယ်ဒါပေမဲ့သုံးသက်သူတွေကတော့စစ်ကောင်စီရဲ့ရုရှားခီးစဉ်ရလတ်ကိုတရုတ်နဲ့ဆွေးနွေးနိုင်တယ်လို့ရှုမြင်နေကြတာပါဒီကိစ္စကိုကိုဝင်းမင်းတင်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရုရှားကနေတနင်္ဂနွေကပဲပြန်ရောက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအခုလိုလာတွေ့တာမှာအဓိကပြောခဲ့တာကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကအခုလိုပြောပါတယ
်ဒီကမြန်မာနိုင်ငံရဲ့ရှေ့လုပ်ငန်းစဉ်9ရက်နဲ့ဧကောက်ပွဲလှုပ်ဆောင်မဲ့အိုင်းနဲ့ပတ်သက်ပြီးတရုတ်အနေနဲ့အပြုသဘောပူးပေါင်းဆောင်ရွက်သွားမယ်အကြောင်းအပြင်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းရှမ်းပြည်နယ်အရှေ့မြောက်ဖက်နယ်စပ်ဒေသလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးပူးပေါင်းဆောင်ရွက်သွားမယ်အကြောင်းနဲ့အွန်လိုင်းလေလံမှုတွေအပြည့်ပြည့်နှိမ်နင်းဖို့ကျွန်တော်ဆွေးနွေးခဲ့ပါ
အခုလိုလာတွေ့တာရဲ့ထူချမှုကို USIP American ငြိမ်းချမ်းရေးအဖွဲ့မြန်မာဆိုင်ရာညွှန်ကြားမှု Jason Tower ကအခုလိုထောက်ပြပါတယ
် Deng Xiaoping's visit to Myanmar was almost certainly to prepare for planned talks between
Deng Xiaoping ရဲ့မြန်မာခီးစဉ်ကမြန်မာစစ်တပ်နဲ့ DNL တောင်းတက်အကြား April လောက်ဖို့တရုတ်စီစဉ်မျှော်လင့်ထားတဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့သွားတာထေချာတယ်လို့ပါပဲပြီးခဲ့တဲ့ဆွေးနွေးပွဲတုန်းကမြန်မာစစ်တပ်ဘက်ကအသေးချာအပေးအယူလုပ်ညှိနှိုင်းတာမျိုးမရှိခဲ့လို့ပြတ်သွားခဲ့တယ်လေအဲ့ဒီတုန်းကမြန်မာစစ်တပ်ဘက်ကပြန်တိုက်ယူလို့မရနိုင်တဲ့ TNL တင်ထားတဲ့နယ်မြေတွေကိုပြန်ပေးဖို့တောင်းဆိုခဲ့တာကို
ဒီခေစဉ်ပေါ် CDM ပုံမှုနောက်ရုပ်ကလည်းထူကြတယ်လို့အခုလိုသုံးသပ်ပါတယ
်အဓိကဒီမက်စလာအတွင်းမှာဒီဝက်တွဲဆုံမှုစီစဉ်ပေးထားတဲ့အာရကတထွေအေနဲ့စစ်ကောင်စီကြားတွဲဆုံမှုအစီအစဉ်နဲ့ပတ်သက်ပြီးတော့အလောက်ချင်းဖြစ်တယ်တို့ပြင်မဲ့လည်းအခုလက်တလုံးတွင်းမှာရခိုင်ပြည်ပတ်မှာလည်း CEA တွေကပြန်လေပြီးပြင်ထန်လာတယ်အထူးသဖြင့် TO စီးပွားရေးစုံတွေအများပြားကြီးတဲ့ကြောက်ဖြူတကြောနဲ့စစ်တွေဘက်မှာဒီပုံမှာလည်းတေအစိုးရအနေနဲ့ပူပန်မှုတွေဆိုရင်တွေအများကြီးနေတယ
်ဒီပေါ် CDM ဘူကြီးစင်ရောကလည်းသဘောတူပါတယ
်တိတ်ရွှင်ကျင်းလာတယ်ဆိုတော့ AA ကဒီမန်လာထဲမှာဆလာချင်းတွေ့မယ်ဆိုတာရှိတယ်ပေါ့ဒါပေမဲ့အခုဆိုရင်မက်စလာလောက်ဝဲအကျိုးကနီးလာသည်အထိအတုံးတုံးမှမလုပ်ဖဲနဲ့အဓိကကြောက်ဖြူနဲ့စစ်တွေကိုပါထိုးစစ်ဆနေသူရဲ့စီပွားရေးဇုံသားမှာတိုက်ပွဲတွေဖြစ်လာရင်အဲဒီ AA နဲ့စကားပြောကိုပြောရတော့မယ်အနေထားအဲ့တော့အခုက AA ဘက်ကဘာမှတုံ့တုံ့မှမလုပ်ဘူးဆိုတော့မင်းအောင်လှိုင်စီကိုလာတွေ့တဲ့အနေထားပေါ့
ဒီ AA drone နဲ့ပါတိုက်ခိုက်လာမှုကြောင့်တရုတ်စီးပွားရေးလုပ်ငန်းတွေထိခိုက်မှာစိုးရိမ်မှုကိုဆွေးနွေးနိုင်ခဲ့တာလဲ Jason Tower ကသဘောတူပါတယ်ဒါပေမဲ့ TNL နဲ့ပိုဖြစ်စေချင်တာကိုလည်းသူကအခုလိုဆက်ထောက်ပြပါတယ
် Well China has tried to tilt scales in favor of the Myanmar military it's also
တရုတ်အနေနဲ့မြန်မာစစ်တပ်ပေါ်ပိုအလေးတာပေးဖို့ကြိုးစားလှုံ့ဆော်လာနေပေမဲ့မြန်မာစစ်တပ်အနေနဲ့ပြီးခဲ့တဲ့ဆွေးနွေးပွဲမှာအသေးအချာပေးယူမလုပ်ခဲ့လို့တော့စိတ်ပြက်လာနေပုံရပါတယ်တရုတ်အနေနဲ့ကအရင် MNDAA ကိုကန့်တက်နဲ့ဒီနှစ်အစောပိုင်းကရခဲ့တဲ့အပြစ်ရရေးသဘောတူနိုင်ခဲ့တာပိုအားကောင်းလာနိုင်အောင် DNL နဲ့မြန်မာစစ်တပ်အကြားမှလည်းအပြစ်ရတာဆက်ရနိုင်ဖို့ညှော်လင့်ပြီးစူးစမ်းနေပုံရပါတယ
်ဒါအပြင် AA နဲ့ရှေ့ဆက်ဖြစ်လာနိုင်ခြေကိုတော့ CDM ပုံမှုနောင်ရုပ်ကအခုလိုဆက်သုံးသပ်ပြပါတယ
်ဒီအာရကတ်တော် AA အနေနဲ့ကြော်လဲရခိုင်တပြည်လုံးကိုပြန်လဲကြယူထိတ်ချုပ်မယ်ဆိုတော့ပြောထားပြီးသားဖြစ်တယ်ဟိုနိုင်ငံကြီးကဆွေးနွေးလို့ရသည်ဖြစ်စေစီရလိုအပ်ဒီဖြစ်စီဆက်လက်သွားမယ့်အနေအထားကိုပဲတွေ့နေရတယ်အလားတူဒီစစ်ကောင်စီဘက်မှာကြတော့လေအချော်ပေးမယ့်အနေအထားမျိုးမမြင်ရဘူးသူတို့အနေနဲ့လည်းတံပြန်စီကြီးပေါ်ဆောင်နိုင်ဖို့ပြင်ဆင်လုပ်ဆောင်လာတာတွေကိုလည်းပြည်ပြည်မှာပို့ပြီးတော့တွေ့လာနေရတယ်အကြတော့တရုတ်ဘက်ကကမခရတုံးနေပြီမယ်လို့အများကြီးညှို့လင်းလို့လည်းမရနိုင်ဘူးပြည်လည်းမယ့်အနေအထားလည်းကျွန်တော်မမြင်ရဘူး
ဒီရှေ့ဆက်ဖြစ်နိုင်ခြေကို CDM ဘူကြီးစင်ရောကလည်းအခုလိုဆက်ရှင်ပြပါတယ
်မင်းအွန်လိုင်းကြီးကိုလာတွေ့ပြီမယ်လဲအကျိုးတက်ရောက်မှုရှိမှာမဟုတ်ဘူးတရုတ်ကတော့စကားပြောဆိုရင်တော့ A ကပြောပေမဲ့ကြောက်ဖြူနဲ့စစ်တွေအကြံနဲ့မြို့တွေလုံးဝတိုက်သွားမှာဒီရခိုင်မှာစစ်စခန်းတွေမရှိမဲ့အပြင်ဒီတနိုင်ငံလုံးအတိုင်းအတာနဲ့ကိုလည်းကူညီပြီးတော့တိုက်နေတဲ့အနေထား ဒါတရုတ်ကတော့သူမလာရင်အဆက်ကွဲပြီလေအဲဒီသူဒေတာတွေမှာတလောက်အင်အားကြီးနေတဲ့ဟာအေးရလက်မခံမှုဆိုပြီးတော့အဆက်ကွဲမဲ့အနေအထားမျိုးကိုလက်မခံလို့တဲ့သဘောမျိုးနဲ့ရောက်လာပြီးတော့အေးကိုလည်းတစ်ဖက်ကနေအဲမင်းတို့မလာဘူးဆိုရင်ငါတော့စစ်ကောင်စီနဲ့ပူးပေါင်းမယ်ပူပြီးတော့အကူအညီတွေပေးမယ်ဆိုတဲ့အနေအထားမျိုးကိုဖန်တီးလိုက်တယ်လို့မြင်ပါတယ
်။ဒါအပြင်နောက်တရုတ်ရဲ့အဓိကစနစ်နိုင်တာကိုလည်းဂျေဆန်တာဝါကအခုလိုဆက်ထောက်ပြပါတယ်။
ဒေါက်ရှီရှင်စ် visit almost certainly had a second agenda
which was ဒီဂျန်ရှီဂျွန်းရဲ့ခရီးစဉ်မှာနောက်ထပ်ခေါင်းစဉ်တစ်ခုလည်းပါမသေးကြတော့ပါပဲ။အဲ့ဒါကတော့မကြာခင်ကမြန်မာစစ်အုပ်စုသွားထားတဲ့ရုရှားခီးစဉ်ရလဒ်ကိုဆွေးနွေးဖို့ပါ။တရုတ်နဲ့ရုရှားကသင်္ဘင်္ဂဗျူဟာမဟာမိတ်ဖြစ်မှုကိုဆက်ထိန်းထားပေမဲ့ရုရှားကမြန်မာစစ်တပ်နဲ့နျူကလ িয়ার စွမ်းအင်စက်ရုံတိစောက်ရေးမှပါဝင်မှာကိုတရုတ်ကစိုးရိမ်မှုတချို့ရှိပုံရပါတယ်။ဒီစိုးရိမ်မှုတွေနျူကလ িয়ার စီမံကိန်းကနေမတော်တဆဖြစ်လာနိုင်ခြင်းနဲ့ဆိုင်နိုင်တယ်လို့တရုတ်ရဲ့ကုန်သွယ်စီးပွားအကျိုးအမြတ်ဖြစ်တဲ့ရေအားလျှပ်စစ်နဲ့အတူဆိုလာနေရောင်ကြီးစွမ်းအင်ထုတ်လုပ်ရေးမှာယင်းနည်းမြုပ်နှံရေးထိခိုက်လာမှာနဲ့လည်းပတ်သက်နိုင်ပါတယ်။
ဒါအပြင်တရုတ်အနေနဲ့မြန်မာနဲ့ရုရှားတိစောက်မဲ့နျူကလ িয়ার စွမ်းအင်စီမံကိန်းကြောင့်နိုင်ငံတကာမှလည်းနျူကလ িয়ার လက်နက်အတွက်ပါစိုးရိမ်လာပြီးမြန်မာပဋိပက္ခမှာပါဝင်ဖို့လမ်းပွင့်သွားမှာကိုလည်းတရုတ်စိုးရိမ်နိုင်တယ်လို့ဂျေဆင်တာဝါကဆက်ထောက်ပြခဲ့ပါသေးတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအဖမ်းခံရတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်။ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ဆန်ကလဘူရီကအကောက်ခွန်ဂိတ်မှာ Starlink ဂျိုဒူအင်တာနက်ဆက်တွေအပါအဝင်ဆက်သွယ်ရေးဆိုင်ရာပစ္စည်းတွေတည်လာတဲ့မြန်မာနိုင်ငံသားတဦးကိုထိုင်းနေကြသောတပ်ကဖမ်းဆီးလိုက်ပါတယ်။ဒီပစ္စည်းတွေကိုကြားဖြတ်ငွေလိမ်လုပ်ငန်းတွေမှာအသုံးပြုနိုင်တယ်ဆိုတဲ့တန်တရားနဲ့ဖမ်းလိုက်တာပါ။ VOA သတင်းတော့မအေးမှာသတင်းပေးပေါ်ရတယ်ခင်ဗျာ
ထိုင်းမြန်မာနယ်ဆက်ဖျားသုံးစုနယ်ကြားမှာမြန်မာဘက်ကကောစင်တာအွန်လိုင်းလေလေခိုင်းနေစီကိုပို့ဆောင်မဲ့အင်တာနက်သုံးလို့ရတဲ့ Starlink အလုံးပေါင်း20ကျော်နဲ့ပရင်တာများစက်ပစ္စည်းများကိုထိုင်းစစ်ဆေးရေးအဖွဲ့တွေကဖမ်းဆီးလိုက်တယ်ဆိုပြီးအမှတ်29ချေမြန်တက်ရင်လက်ရာတက်စ်ဖို့ကမလ12ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်သတင်းထုတ်ပြန်ချက်အရမလ17ရက်နေ့ကကန်ချတာဘူရီခရိုင်နယ်ဆက်စစ်ဆေးရေးဂိတ်မှာမတင်ခါရတဲ့ပစ်ကတ်ကားတစ်စီးကိုရှာဖွေဖမ်းဆီးရင်းနဲ့တွေ့ရှိခဲ့ရတာလို့ဆိုပါတယ်ဒီကားထဲမှာ Starlink Internet ဆက်21ခုနဲ့လက်ခံကိရိယာ5ခုပရင်တာ5ခုကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်ဒီပစ္စည်းတွေကိုတော့မြန်မာနိုင်ငံသားတဦးကတည်ဆောင်လာတာဖြစ်ပြီးအသက်33နှစ်အရွယ်မစ္စတာညီနိုင်ဆိုးကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးဆက်လက်စစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ချင်းမြန်တက်မကိုတိုင်းမှုအစဒါရွတ်ပန်ချာပန်ရဒါချွန်ကသတင်းနောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်အခုပစ္စည်းတွေကိုတဲဆောင်လာတဲ့သူကအထဲမှာဘာတွေပါတယ်ဆိုတာသူမသိရပဲမြန်မာဘက်ကိုငွေပေးပြီးပို့ခိုင်းခဲ့တာလို့ပြောပါတယ်ဒီပစ္စည်းတွေဟာထိုင်းဘက်ကတားမြစ်ထားတဲ့ electronic ပစ္စည်းတွေဖြစ်ပါတယ်လုံးဝခွင့်ပြုလို့မရပါဘူးဆိုပြီးပြောသွားခဲ့တာပါထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး foundation ကအလုံသမားရေးရတာဝန်ခံဦးမင်းဦးကတော့ဒီပစ္စည်းတွေကကြားဖြတ်လိန်လေခိုင်းတွေကအသုံးပြုဖို့ပစ္စည်းတွေဆိုတာကိုအာနာပိုင်နေဘက်ကပြောဆိုခဲ့တယ်ဆိုပြီးပြောသွားခဲ့ပါတယ်
။ဟုတ်တယ်ကျွန်တော်ဟိုရှိတဲ့ဒီကြည်ရဲ့ဆက်ရံကြီးကိုခုနပြောတဲ့ဟိုအာနာပိုင်ရဲ့နေပြီးတော့ဟိုဆားပြီးတော့ဖမ်းပြရပေါ့။ဒါနဲ့တိရတော့တော့မှအဲ့ဒါချမ်းမြမ်းတဲ့ဆိုင်ဟို online ဆက်ကမ်းနေနေအာနေပြီးတော့မာယူရဲဆိုတဲ့ဟာမျိုးကိုပြောတယ်မှာ။ဆက်ကမ်းဒီအာနေရတို့ဟိုတို့မှာ internet မှာမရှိလို့ဖြစ်လို့ရတာ哦။အဲ့ဒီအတွက်ပဲသူဟောပေါ်ပေးတာပေါ့နော်။ဆုံးရတဲ့လာပိုင်းကနေစပြီးတော့အဲ့ဒီဟိုကျွန်တော်တို့ဒီနေ့ကောင်နေတာဟာရီဟိုမှပြောရဲဒီချူဖို့ကိုပညာစပြင်းစရီကိုမဝင်နေတဲ့ကဖြားတော့မှတော်တော်လေးကိုစီးထားနေပြီလို့ဒါ
စံခရဘူရီရဲစခန်းကတော့ဥပဒေအရအေးအေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့သလိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနဲ့ပတ်ဝန်းပတ်သက်နေတဲ့အွန်လိုင်းငွေလိမ်ကိုင်းကွန်ရက်တွေကိုဖမ်းဆီးနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အခုဖမ်းဆီးစစ်ဆေးမှုတွေဟာဝန်ကြီးချုပ်အမိတ်နဲ့အထူးစစ်ဆင်ရေးလုပ်နေချိန်မှာဖမ်းမိခဲ့တာဖြစ်ပါတယ်ရှင်
။အခုတခါတော့အိန္ဒိယမြန်မာနယ်စပ်နေမြေပိုင်ဆိုင်မှုကိစ္စပါစကိုင်းတိုင်းတမူးမြို့နယ်ထဲမှာရှိတဲ့ကဘောဂျန်ဝမ်းကိုတင်းယူပြီးတော့မဏိပူးပြည်နယ်ထဲထည့်သွင်းဖို့အဆိုကိုအိန္ဒိယအထက်လွှတ်တော်အမတ်တွေကလွှတ်တော်အစည်းအဝေးမှာတင်ပြခဲ့ကြပါတယ်ချင်းဗမာနဲ့ရှမ်းနီလူမျိုးစုအများစုနေထိုင်တဲ့ကဘောဒေသကိုရယူဖို့တောင်းဆိုတာဟာလက်တွေ့မကျဘူးလို့ဝေဖန်တာတွေလည်းရှိပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်တင်ပြထားပါတယ်
အိန္ဒိယနိုင်ငံမဏိပူပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကဘောချိုက်ဝမ်းကိုပြန်လည်သိမ်းယူပြီးမဏိပူပြည်နယ်ထဲထည့်သွင်းဖို့အဆိုကိုမဏိပူပြည်နယ်ကိုစားပြုအိန္ဒိယအထက်လွှတ်တော်အမတ်လေရှန်ဘဆာနာဂျောင်ဘကမတ်လ10ရက်နေ့ကအထက်လွှတ်တော်အစည်းအဝေးမှာအဆိုတင်သွင်းခဲ့တာပါဒီအဆိုကိုတင်သွင်းသူလေရှန်ဘဆာနာဂျောင်ဘဟာအိန္ဒိယနိုင်ငံမှာလက်ရှိအာဏာရပါတီဖြစ်တဲ့ BJP ပါတီရဲ့မဏိပူပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်တူဖြစ်ပါတယ်မြန်မာပိုင်နဲ့ထဲကကဘောချိုက်ဝမ်းကိုပြန်ယူမယ်ဆိုတဲ့အထက်လွှတ်တော်အမတ်လေရှန်ဘဆာနာဂျောင်ဘရဲ့အဆိုဟာလက်တွေ့မကျဘူးလို့အိန္ဒိယဖော်မြန်မာအဖွဲ့တာဝန်ခံစလိုင်းတိုခါကပြောပါတယ
်လက်တွေ့ချမှုမချမှုကျွန်တော်တို့ကြည့်မယ်ဆိုရင်ကိုမဏိပူပြည်နယ်မှာဆိုရင်ကတိလူမျိုးနွယ်စုတွေကမြေပြန့်ဒေသသူတို့ရဲ့မဏိပူပြည်နယ်ရဲ့မြေပြန့်ဒေသအနေနဲ့လေးစီရခိုင်နှုန်းလောက်ကိုပဲပိုင်လာဖြစ်တဲ့ကိုကဘောချိုက်ဝမ်းဆိုတဲ့ဟာကလည်းကတိလူမျိုးတွေနဲ့အတမိုင်းကြောင့်အရင်နီးစတဲ့ဟာမျိုးမရှိတယ်လို့လူမျိုးစုအရာလဲတော့လုံးဝဆက်ဆက်တဲ့ဟာမျိုးမရှိတဲ့ခါကျတော့ဒီဟာမျိုးတွေကိုဟိုဒီပြန်ယူနေဆိုတဲ့တောင်းဆိုချက်ကတော်တော်လေးလက်တွေ့မကြတော့တဲ့တောင်းဆိုချက်လို့တော့ကျွန်တော်တို့မြင်နေတယ်။ဘာလို့လဲဆိုတော့ဒီသူတို့ပြောနေတဲ့ကဘောချိုင်းဝမ်းကိုပြန်ယူမယ်ဆိုရင်တော့အဲ့ဒီကဘောချိုင်းဝမ်းမှာနေထိုင်တဲ့သူတွေကကတိလူမျိုးတွေမဟုတ်ဘဲနဲ့တခြားကျွန်တော်တို့ချင်းတို့ရှမ်းတို့တခြားလူမျိုးတွေရှိလူမျိုးစုတွေပဲဖြစ်တဲ့ခါကျတော့သူတို့ရဲ့သဘောဆန္ဒသဘောထားနောက်ကလည်းအမြဲအစည်းအဝေးကိစ္စဖြစ်တဲ့တော့ဒါတော့လက်တွေ့မကြတဲ့ဆုံးရှုံးမှုလို့တော့မြင်တယ
်မြန်မာနိုင်ငံအရေးရှုပ်ထွေးနေချိန်ပြဿနာတွေကိုဖြေရှင်းတာမှာအိန္ဒိယရဲ့အရေးပါမှုကိုလည်းထည့်သွင်းစဉ်းစားပြီးတော့စ조사တင်တယ်လို့ပြောပါတယ
်အိန္ဒိယနိုင်ငံဖြစ်ချက်ကနိုင်ငံကြီးအင်အားစုတွေတရုတ်ဝင်ထုတ်ဖော်ပြောဆိုချက်တွေအထောက်အမှုတွေကိုကြီးမဲ့ဆိုရင်တော့မြန်မာအရေးပေါ်မှာတော်တော်လေးအိန္ဒိယကစိတ်ဝင်စားလာတယ်ဆိုတဲ့ဟာသိတာလေဒါကိုကျွန်တော်တို့ကအကောင့်ဖက်ကနေအသုံးချနိုင်ဖို့လိုအပ်တယ်လို့တော့မြင်နေဆိုတော့ကျွန်တော်တို့မြန်မာအကြီးကိုဖြည့်ရှင်းဖို့အတွက်အရင်ကြံကြာသွားရင်မဖြည့်ရှင်းနိုင်တဲ့အနေထားရောက်သွားတယ်ဆိုရင်ဒေချာရာကလူမျိုးလူစုတူတဲ့လူတွေအားလုံးကတို့လူမျိုးစုတွေကိုကြိတ်ထုတ်ချင်မှဒေချာတယ်
ကဘောချိုက်ဝမ်းကိုပြန်ယူဖို့ဆိုတဲ့အိန္ဒိယအထက်လွှတ်တော်အမတ်ရဲ့အဆိုမှာတမိုင်းကြောင်းနဲ့ခြိပြီးအထောက်ထားတွေကိုလည်းတင်ပြခဲ့ပါတယ်။အိန္ဒိယဗဟိုအစိုးရအနေနဲ့ဒီအပေါ်ကိုအင်အားသုံးရယူနိုင်ခြင်းမရှိပေမဲ့မြမအရေးအားပြိုင်နေတဲ့အာဏာပိုင်တွေအနေနဲ့ဖြည့်ရှင်းဆောင်ရွက်ဖို့ဆလိုင်းဒိုခါကဆက်ပြောပါတယ်
။နေစတေတာမှာရှိတဲ့လူမျိုးတစ်မျိုးကနိုင်ငံကိုခွာနေထိုင်တဲ့လူမျိုးတွေကြားမှာအနိုင်ငံကြီးအရာဒါရွေးချယ်စရာတစ်ခုအနေနဲ့စဉ်းစားလာကြတဲ့ဟာမျိုးကတော့နိုင်ငံတစ်ခုရဲ့အုပ်ချုပ်ရေးစနစ်အောက်မှာတူတူညီထိုင်ရေးဆိုတဲ့ဟာမျိုးတွေလည်းရှိလာတဲ့အခါကျတော့ဒါဒီပုံမှာတော့ဒါအခုလည်းရှိ NGO တို့တော်လကောင်ဆက်ကဆက်ဖဲတော်လကောင်ဒီနိုင်ငံကြီးအရာမြန်မာအကြီးကိုမဖြစ်ရှင်းနိုင်ဘူးဆိုရင်နောက်မှာရင်းဆိုင်နိုင်ချေနိုင်ငံကြီးကိစ္စရဲ့တခုတော့ကျွန်တော်တို့လည်းဟာ
ကဘောချိုင်းဝမ်းဒေတာဟာမဏိပူပြည်နယ်နဲ့တမူးမျိုးနယ်ကြားနယ်နိမိတ်ချင်းထိစပ်နေတဲ့နေရာမှာရှိနေပြီးလက်ရှိအချိန်မှာတမူးမျိုးနယ်ထဲမှာပါဝင်နေတာပါဗမာရှမ်းနီနယ်ချင်းလူမျိုးအများစုနေထိုင်ပြီးကတဲလူမျိုးတွေလည်းရှိပါတယ်ကဘောချိုင်းဝမ်းကိုအိန္ဒိယအပိုင်ဆိုပြီးပြီးခဲ့တဲ့2014ခုနှစ်တုန်းကလည်း BJP ကမဲဆွယ်စည်းရုံးညမှာပြန်လည်တောင်းယူမယ်လို့ဆိုခဲ့ပူပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာဖြစ်ပါတယ် VOA ရဲ့မနက်ခင်းစီစဉ်တွေကိုနားဆင်နေရတာပါခင်ဗျာသိမကြခင်မှာတော့အယ်ဒီတာနဲ့ဆွေးနွေးကန်းဂျန်စီတပတ်အတွင်းအားကစားအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။ VOA ကထုတ်လွှင့်ပေးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေကို VOA ရဲ့ website laser.burmese.voanews.com နဲ့ VOA ရဲ့ social media တွေမှာပြန်လည်ဖတ်ရှုလို့ရပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ radio အစီအစဉ်တွေကိုနေစဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30
ပထမပိုင်းနိုင်ဝဲနဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ VOA American Thai ရဲ့မြန်မာပြည်မနက်ခင်းစီစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနဲ့ဝက်အတွင်း editor နဲ့ဆွေးနွေးကန်ဂျန်စီအားကစားစတဲ့ပတ်စံကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Russia Kazan Bari 2မလဲဆိုတဲ့အကြောင်းကိုဆွေးနွေးကြမှာပါအာနာသိမိကလေးကပထမဦးဆုံးအနေနဲ့နိုင်ငံတော်အလဲပတ်ခီးစဉ်အဖြစ်တွားရောက်ခွင့်ရခဲ့တဲ့စစ်ကောင်စီအကြီးအကဲရဲ့ရုရှားခီးစဉ်ဟာအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုခံရတဲ့ရုရှားမြန်မာနှစ်နိုင်ငံအတွက်ဘယ်လိုမျိုးအကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲသုံးသက်သူတွေရဲ့အမြင်ကိုအခြေခံပြီးအခုတစ်ပတ်အယ်ဒီတာနဲ့ဆွေးနွေးကမှဦးကျော်စံသားကိုမမျှသစဉ်အောင်ကမေးမြန်းထားပါတယ်
မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါစေ
ဒီဗိုလ်ချုပ်မှုကြီးမေးအောင်လာရဲ့ပြီးခဲ့တဲ့တပတ်ကရုရှားခီးစဉ်ကဒီစစ်ကောင်စီအတွက်အရေးပါတဲ့ခီးစဉ်လို့ပြောလို့ရနိုင်မလား
ရနိုင်ပါတယ်စိတ်အရေးပါတဲ့ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ဟာဗိုလ်ချုပ်မှုကြီးမေးအောင်လာရင်အာဏာသိမ်းပြီးကြတဲ့ကနိုင်ငံတော်အကြီးအကဲတယောက်အနေနဲ့ပထမဆုံးတေဝင်း state visit ပေါ်လေနိုင်ငံတော်အလဲပတ်ခီးသွားရောက်နိုင်ခြင်းဖြစ်ပါတယ်အေးနော်ရာချောသုံးညရောက်ခဲ့ပြီးဖြစ်တယ်အဲ့ဒီရောက်ခဲ့တာတွေကဒါinformal the one you ဖြစ်တယ်သူသမ္မတပူတင်နဲ့တခါတွေ့ရလဲဟို bloody vostok မှာအရှာစီဝိုင်းညီလာခံလောက်တဲ့ခါမှာသွားတွေ့ခဲ့ရတယ်ပဲ informal အလို့သဘောတွေ့ရတာဖြစ်ပါတယ်အခုဒီချိန်မှသာလေကိုစော့နေရီခင်ပြီးတော့နိုင်ငံတော်အကြီးအကဲလူတွေ့ဆုံခဲ့ရဖြစ်တဲ့အတွက်သူတို့သိပြီးတော့ artist ဆရာကောင်းတဲ့စကောင်းစီအတွက်သူတို့အနေနဲ့သံတမန်ရေးအသိမှတ်ပြုမှုပေါ့လေ diplomatic legitimacy ကိုရအောင်တူပန်းနိုင်ခဲ့တဲ့ခီးစဉ်လို့ပြောမှာဖြစ်ပါတယ်ပထမတစ်ချက်ကတော့နောက်တစ်ချက်ကတော့သူတို့ဟာအထီးကျန်မဟုတ်ဘူးပေါ့ကျွန်တော်ကဆက်ပြီးပြောမယ်ဆိုရင်နောက်ပြီးသူဖန်ဝန်ရမ်းထုတ်တယ်ဘာညာဆိုရင်မဲ့ငါတို့ဟာလွတ်လပ်သွားတဲ့လက်ခံတဲ့နိုင်ငံရှိတယ်ဆိုတာကိုသူတို့ပြသနေတာဖြစ်တယ်နောက်တစ်ချက်ကလည်းပဲကြည်တွင်းမှာစစ်ကောင်စီနဲ့တိုက်ပွဲတွေမှာအများကြီးအရေးနှိမ့်နေတဲ့အတွက်ကြောင့်လက်နက်တွေအများကြီးလိုနေတဲ့အချိန်မှာလက်နက်တွေပိုရနိုင်ဖို့အတွက်လည်းပဲမျှော်လင့်ချက်အများကြီးရှိခဲ့တယ်လို့ပြောမှာဖြစ်ပါတယ်ဆိုတော့လွှမ်းခြုံပြောရင်တော့စစ်ကောင်စီအတွက်သိအကျိုးရှိတဲ့အခီးစဉ်လို့ပြောနိုင်ပါတယ်
ဒီခီးစင်မှာဘလို့သဘောတူညီချက်တွေရခဲ့ပါလဲ။ဘာတွေကအဓိကကြပါလဲ
။သဘောတူညီမှုတွေကိုတော့သူတို့ကအစည်းအဝေးတော့မထုတ်ပြန်သေးဘူး။ဒါပေမဲ့အကြံပေးကြညာရဲ့အထက်မှာသူတို့ဆွေးနွေးကြရတာကတော့ဘာတွေပါတယ်လဲဆိုလို့ရှိရင်ကုန်သွယ်ရေးပေါ့လေအဓိကအဖြစ်ကတော့ trade နောက်ပြီးတော့ပညာရေး education နဲ့သူတို့သဘောတူညီမှုတွေရယူခဲ့ကြတယ်ပြောတယ်။နောက်ပြီးတော့ကာကွယ်ရေးအတွက်ကတော့သူတို့အတွက်စစ်ကောင်စီအတွက်အရေးကြီးတဲ့အကြံပေါ့လေအဲ့ဒါတော့နော်နျူကလ িয়ার နိပညာနော်ဒဝေးရင်းနဲ့စကံအရာတွေအဲ့ဒီမှာကုံသွဲရင်းနဲ့ပညာရေးကတကယ်အကောင့်ထဲပေါ်ပြီးတော့ထိထိအောင်လုပ်နိုင်ရင်တော့ပြည်သူလူထုအတွက်လည်းကောင်းတယ်လို့ပြောမှာဖြစ်ပါတယ်ဒါကတော့ပညာရေးကလည်းပဲမြန်မာနိုင်ငံမှာလိုအပ်နေတဲ့အချင်းဖြစ်တဲ့ကုံသွဲရေးလည်းဖွံ့ဖြိုးလာတော့တကယ်ကောင်းပါတယ်ဒါပေမဲ့နျူကလ িয়ার နိပညာနဲ့ပတ်သက်လို့ကတော့သမ္မတပူတင်ကတော့ပြောတယ်ဒါဟာမြန်မာနိုင်ငံအတွက်စွန့်အင်လောင်စာကိုဈေးအဆက်သာဆုံးနဲ့ရရှိနိုင်တဲ့နဲ့နိဖြစ်တယ်လို့ပြောတယ်။နျူကလ িয়ার နိပညာဟာတကယ်တော့ပြန်တဲ့စွန့်ရင်တည်းအဆက်သာဆုံးတဘာဝပတ်ဝန်းကျင်နဲ့အကန့်ညီဆုံးအရေးကြီးတဲ့ waste တွေကိုဘယ်လိုထိန်းသိမ်းမလဲဆိုတာမျိုးဒါအရေးကြီးတယ်။အဲ့လိုလုံးလုံးညုံလုံးနိုင်မယ်ဆိုရင်တော့သိတံမှုရှိတယ်လို့ပြောကြပါတယ်။မြန်မာနိုင်ငံဒါလူချင်းသာဟုတ်အရင်ကတည်းကဘုဂျုံမှုကြီးသန့်ရှင်လက်ထက်ကတည်းကထင်တယ်အဲ့ဒီစားတွေကြားခဲ့ပါတယ်။ဆိုတော့ဘလောက်ဖြစ်လာမလဲဆိုတော့မသိနိုင်ပြေးပါဘူး။ဒါပေမဲ့တစ်ဖက်ကလည်းတချို့စိုးရင်ကြတဲ့ဒီဟာအဲ့ဟာတဲ့ပေါ့လေဒါနျူကလ িয়ার အီရန်တို့လို့ပေါ့လေရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုအနေနဲ့လူလူဖြစ်လာမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။နောက်ဒဝေးရေနဲ့စိတ်ကန်းအဲ့လည်းပဲလူဖို့စီစဉ်ခဲ့တာကြာပြီဖြစ်ပါတယ်ဆိုင်ငန်းနေတာအခုကြတော့သူစစ်တိုးလုပ်မယ်လို့ပြောပါတယ်။ဆိုတော့အဲ့ဒါကတော့ဘလောက်လက်ရှိအကောင့်ထဲပေါ်လာမလဲဆိုတာကတော့မသိရသေးပါဘူး
။နောက်ပြီးတော့ဒီမြန်မာမှာလုံးမဲ့ရွေးကောက်ပွဲကိုလည်းရုရှားနဲ့ဘယ်လာရုစ်ကထောက်ခံတယ်ဆိုပြီးတော့ဒီစစ်ကောင်စီပြောခွင့်ရဒီခီးစဉ်ပြီးမှပြောပါဟုတ
်ပါအဲ့တော့ရုရှားနဲ့ဘယ်လာရုစ်ထောက်ခံတာကတော့စကားတွေထောက်ခံမယ်ဆိုတော့ပေါ်လို့ထင်ရှားပြီးသားပါရ ရုရှားနဲ့ဘယ်လာရုစ်နိုင်ငံကိုနိုင်ကသူတို့စီမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲစနစ်မှမရှိတာရုရှားသမ္မတပူတင်ဆိုလို့ရင်2020ဘောရီယာစင်ပီဂရာသမ္မတတက်လို့လာ2020 2036ထိလုံမယ်ဆိုပြီးတော့ဖွဲ့စည်းပုံကိုသူကိုယ်ပြင်ထားပြီးဖြစ်ပါတယ်ဆိုတော့အဓိကကဆိုရွေးကောက်ပွဲကလုတ်တယ်အတိုက်ခံမရှိဘူးအတိုက်ခံတွေကိုဖရန်စီထောင်ချဟိုအတိုက်ခံကောင်းဆိုဆိုထောင်ထဲမှာကိုစီသွားတယ်အဲထောင်မရှိခင်လည်းပဲအစိတ်ခတ်ခံရတာတော့မသိခင်အမျိုးမျိုးဒီစမ်းတိစက်ခဲ့တဲ့အတိုက်ခံဆိုဘာမှမရှိပါဘူးဆိုတော့ဒီနိုင်ငံကမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုထောက်ခံတယ်ဆိုတာကတော့ဒါကတော့သူတို့ဘဝလူချင်းလိုပဲလူရသုံးသပ်ကြမှာထင်ပါတယ်ဘယ်လာရုစ်နဲ့ထိုနီဂျန်ပဲဘယ်လာရုစ်ကလည်းပဲသူအနာရှင်ပုံစံနဲ့အထုတ်လာတာပဲဘယ်သူကမှသူတို့နိုင်ငံရွေးကောက်ပွဲကိုဒေဝင်ညတာရဲ့ရွေးကောက်ပွဲလိုနိုင်ငံကအသီးမှမပြူကြပါဘူးဆိုတော့ဒီနိုင်ငံနိုင်ငံကမြန်မာနိုင်ငံရွေးကောက်ပွဲကိုအသီးမှပြူတယ်ရွေးကောက်ပွဲအတွက်သူကစောင့်ကြည့်လေ့လာမဲ့ကိုစီတော့ဘာလို့စောင့်ကြည့်မှလဲအတိုက်ခံတွေကိုဘယ်လိုတစ်ဖက်သက်သူလုံးနေတာပဲမြန်မာနိုင်ငံကလည်းအတိုက်ခံသူတို့ challenge လုပ်မဲ့နိုင်ငံရေးပါတီရမရှိတာအဲ့ဒါကိုသူကဒီဝင်လဲခွင့်မပြုဘူးပြိပင်ထားရဲဆိုတော့ဒါကတော့သိမထူးဆန်းတဲ့အချက်ပေါ်လေပြည်သူလူထုကကြည့်ရင်တော့သိမထူးဆန်းပါဘူးအဲ့ဒါသူ့အနေနဲ့ဒါကိုဂုဏ်ယူဝင်ကြွားစွာနဲ့သူအတက်ကြောပြောလာတာဖြစ်ပါလိမ့်မယ်
ဒီခီးစင်ကဒီမြန်မာအတွက်တော့အရေးပါတယ်လို့သုံးသပ်ကြတယ်လို့ရုရှားအတွက်ကရောဘာအရေးကြီးပါလဲဘာတွေကသူရုရှားကရောဘာအကျိုးမြတ်တရားနိုင်လို့ပါလဲ
ရုရှားအတွက်ကရောရုရှားကလည်းပဲသူ့ရဲ့အထူးကြံဖြစ်နေနိုင်ငံတကာကပြစ်ပယ်ထားတယ်နောက်ပြီးစမ်နာပူတင်လည်းပဲဖန်ရန် ICC ကလည်းအဲ့လိုထုတ်ခံထားတဲ့လူဖြစ်တယ်ဆိုတော့သူတို့အချင်းချင်းကတော့ငါတို့စီလာလေတဲ့လူစီရဲ့ဘာမှမဖြစ်ဘူးဆိုပြီးတော့သူပြသနိုင်လည်းရှိတယ်နောက်တစ်ခုကပူပြီးအရေးကြီးတာရုရှားအနေနဲ့အစ်စ်တောင်အာရှကိုခြေကုပ်ရလာနိုင်တဲ့ကိစ္စဖြစ်ပါတယ်။ရုရှားဟိုတုန်းကအစ်စ်တောင်အာရှမှာ CA တိုက်ပွဲတုန်းကဗီယက်နမ်ဟာသူ့ရဲ့အဓိကခြေကုပ်စခန်းဖြစ်ခဲ့ပါတယ်။ဗီယက်နမ်စစ်ကမ်းတွေပါတယ်အကုန်လုံးသူ့ရဲ့ခြေကုပ်စခန်းဖြစ်တယ်။ဒါပေမဲ့ CA ပြီးတဲ့နောက်ပိုင်းမှာဗီယက်နမ်ဟာကွန်မြူနစ်ပါတီတော့ကွန်မြူနစ်ပါတီကွန်မြူနစ်အစိုးရပဲသို့တော်လည်းပဲစီးပွားရေးအဖြစ်မူပြောင်းသွားတဲ့နိုင်ငံရေးဆက်ဆံရေးမှာသူတို့ဘင်ဘူးဖောရင်ပေါ်စီခေါ်တာပေါ့လေတရရင်ပြီးတော့အမေရိကန်နဲ့လည်းစီပွားရေးစီမံကိန်းတွေလုပ်ငန်းကြီးကြီးကြီးရင်းနှီးမြှုပ်နှံတယ်တစ်ချိန်တည်းမှာရုရှားတို့တရုတ်တို့နဲ့လည်းပဲသူတို့ကရင်းနှီးမြှုပ်နှံတယ်ဆိုတော့ရုရှားဟာဗီယက်နမ်ကိုဟိုးရုံးကလို့တစ်ဖက်သားအကူလို့တော့မရတော့ဘူးသူတို့ကအကုန်လုံးနဲ့ဆက်ဆံနေဖြစ်တယ်ဆိုတော့မြန်မာနိုင်ငံဟာအထူးကြံဖြစ်နေတော့အကူကြီးစိတ်လိုအပ်နေရဆိုတော့မြန်မာနိုင်ငံနဲ့သူတို့မဟာမိတ်လုပ်လိုက်နိုင်ခြင်းအဖြစ်ရုရှားဟာဒီအစ်စ်တောင်အရှမှာခြေကုပ်စခန်းပြန်လည်ထူထောင်ထိုင်တာလမ်းသဘောရှိပါတယ်တကယ်တော့ဒီစစ်ကောင်စီမတက်ခင်ကတည်းကပဲရုရှားရဲ့ဒီဖန်တမန်ကြီးကဲတွေပါတယ်ကျွန်တော်တွေ့ဖို့ပါတယ်သူတို့ကိုယ်တိုင်ကငါတို့ကမြန်မာနိုင်ငံကိုသိပ်ပြီးတော့အလေးနဲ့ထားတယ်ငါတို့ရဲ့မိတ်ဆွေဖြစ်လာနိုင်တယ်ဆိုပြီးသူတို့အများအားမျှော်မှန်းထားတာဖြစ်ပါတယ်ဆိုတော့ရုရှားအတွက်ကတော့အစ်စ်တောင်အရှာမှာခြေကုပ်စခန်းရရှိရဲ့နိုင်ငံတစ်ခုဖြစ်နိုင်တယ်ဆိုတာအဓိကအတက်စရာဖြစ်မယ်လို့ထင်ပါတယ
်အဲ့ဒါကိုနိုင်ငံတကာအခင်းချင်းနဲ့ရှင်ထိုးပြီးတော့စင်စားမယ်ဆိုရင်ရောဘယ်လိုထူးခြားမှုရှိရပါလဲ
အခုနိုင်ငံတကာမှာတော့အဓိကအရေးကြီးနေတာကတော့ယူကရိန်းစစ်ပွဲကိစ္စပေါ်လေယူကရိန်းစစ်ပွဲမှာတော့အမေရိကန်နဲ့ရုရှားဟာသိပ်ပြီးတော့ထိတ်တိုက်မတူရောတဲ့သဘောဖြစ်မယ်တချို့ကဆိုအမေရိကန်ဟာရုရှားနဲ့တော့တော်လေးသဘောတူညီမှုရဖို့နှိကပ်နေပြီးဒါသူတို့ဟာအချင်းချင်းဒါလက်တွဲနိုင်တဲ့သဘောဥရောပကစီကြဖြစ်သွားမယ်ဆိုတဲ့သဘောနဲ့ပြောနေကြတယ်အဲ့လိုဖြစ်လာတဲ့ဆိုရင်ရုရှားမြန်မာနိုင်ငံကိုခြေကုပ်ယူဖို့လှုပ်လာတာစီအမေရိကန်တွေဘာမှဂယုဆိုင်စရာမဟုတ်ဘူးဖြစ်သွားနိုင်မယ်အမေရိကန်ကဒါကိုနည်းနည်းလွယ်ခေပစ်လှုပ်နေမှာပဲရုရှားဘာပဲဆက်လို့ဆက်လို့အမေရိကန်ကအဓိကပြစ်မှတ်ထားနေတာဒီအင်ဒိုပစိဖိတ်ကတည်းကတရုတ်ကသာပြစ်မှတ်ထားနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံတွေမှာတရုတ်ရဲ့ခြေကုပ်ယူဖို့ကြီးစိုးနေတာကိုတောင်းမှဒီအမေရိကန်ကအခုချိန်ထိစိတ်အလေးနဲ့ထားပြီးတော့ပြောချင်းမရှိဘူးဆိုရင်သူတို့ရဲ့မိတ်ဆွေဖြစ်လာမဲ့ရုရှားနိုင်ငံကခြေကုပ်ယူတာကိုတော့သူတို့သိကူးဆိုင်လိမ့်မယ်လို့မထင်ပါဘူးဒီကိစ္စကို။နောက်ဒီဘက်အင်ဂျင်ဖြစ်တဲ့အိန္ဒိယကလည်းပဲရုရှားရဲ့မိတ်ဆွေပါပဲ။သူတို့အတွက်ပိုတော့မှကောင်းလိမ့်မယ်ထင်ပါတယ်။ဒီရုရှားရဲ့မြန်မာနိုင်ငံပေါ်မှာရင်းနှီးမြှုပ်နှံမှုတွေတပွဲမှာရင်းနဲ့စိတ်ကန်းဆိုတာရုရှားဟာလည်းပဲအိန္ဒိယသမုဒ္ဒရာကိုထိုးဖောက်နိုင်တဲ့စိတ်ကန်းရလာပါပေါ့လေဆိုတော့သူတို့တက်ကတော့စိတ်ပြီးတော့မထူးဆန်းဘူးလို့ပြောမှဖြစ်ပါတယ်အ
ဲ့ အဲ့ခုနဒီတရုတ်အကြောင်းပြောမယ်ဆိုရင်တရုတ်ကမြန်မာနိုင်ငံကိုဟိုအဓိကကြိုးကင်ချေလေခြင်းနေဆိုပြီးတော့ဒါအားလုံးကသုံးသက်ကြတာပါအဲ့တော့အခုဒီရုရှားနဲ့ဖြစ်လာတဲ့ဒီကိစ္စမှာတရုတ်ရဲ့သဘောထားကိုဘယ်လိုသုံးသက်ကြပါလဲ
အာတရုတ်နဲ့ရုရှားကတော့အခုလောလောဆယ်မှာတော့သူတို့အဓိကဥတီနေရာကတော့အမေရိကန်ပဲသူတို့ကအမေရိကန်ဆိုရတဲ့အမေရိကန်တနိုင်ငံတွေကမိုနိုပိုလာတနိုင်ငံတွေကချုပ်ကင်ထားတယ်ခေါင်းကစီးကလာတော့ဆိုဘိုက်ပိုလာပေါ့ဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်အစုအဲ့လိုဘိုက်ပိုလာပိုလာနှစ်ခုရှိတယ်အင်အားစင်တာပေါ့အင်အားဘိုချက်ကနှစ်ခုရှိတယ်အခုကျတော့အမေရိကန်တယောက်တည်းလက်ထက်မှာစီးပြီးကြရဆိုတော့အဲ့မိုနိုပိုလာဖြစ်နေတယ်အဲ့ဒါကိုသူကဖြန့်ပြိုက်နေတယ်ပြီးတော့မัลတီပိုလာတရုတ်လည်းပါမရာရှာပါမအဲ့လိုပြန့်သွားခြင်းတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေရာမှာသူတို့သဘောချင်းတူမှာပါဆိုတော့တရုတ်ကလည်းပဲရုရှားကိုလည်းသိပြင်းပြင်းထန်ထန်ပြောလိမ့်မယ်မဟုတ်ပါဘူးဒါပေမဲ့တစ်ချိန်တုန်းကတော့သူတို့တယောက်လည်းမတက်ခဲ့ရပါဘူးအဲ့စီးကာလာကမတိုင်ခင်ကွန်မြူနစ်ကဘာကွန်မြူနစ်ဝေါ်မှာရုရှားကအဓိကကြီးစိုးထားတယ်အဲ့တော့မော်စီဒွန်လက်ထက်မှာသူတို့ကလည်းတက်လာပြီးတော့သူတို့လည်းကွန်မြူနစ်နိုင်ငံတွေကြားထဲမှာစီးကြအင်အားစုထွန်းမှုထူထောင်လာတော့ကွန်မြူနစ်အုပ်စုနှစ်ချမ်းကွဲပြီးတော့တရုတ်အုပ်စုနဲ့ရုရှားအုပ်စုကြီးဖြစ်ခဲ့ပါတယ်အဲဒီအောင်ဆိုင်းတို့ဆိုဗီယက်ဆက်ဆံရေးဟာအိမ်မတော်လေးတင်းတင်းမာမာဖြစ်ခဲ့တယ်နောက်ပြီးဟိုအာရှမြောက်ပိုင်းနယ်စပ်ဒေသမှာသူတို့ပဋိပက္ခတွေစီခဲ့မှုပါတယ်ဒါပေမဲ့အခုကြတော့အဲ့ဒီကြောက်ကိုသူတို့ပြန်ပေါ်လာမဲ့အခြေအနေမရှိပါဘူးအဓိကအဖြစ်အမေရိကန်ကသာဥတည်ပြီးတော့သူတို့စောင့်ကြည့်နေတာဖြစ်တဲ့အတွက်ကြောင့်တရုတ်ကလည်းပဲစိတ်ညှဉ်းညင်းလိမ့်မယ်လို့တော့မပြောနိုင်ဘူးထင်ပါတယ်သုံးသပ်သူတွေကတော့အဲ့ဒါကိုထောက်ပြီးတော့ဒီလိုဖြစ်လာနိုင်တယ်လို့ပြောတာဟုတ်ထီတော့မတွေ့ရသေးပါဘူးဒါပေမဲ့နောက်တစ်ချိန်မှာပြောကောင်းပြောလာနိုင်တယ်ပေါ့လေဒီအိန္ဒိယသမုဒ္ဒရာကိုရုရှားလည်းထွက်ပေါက်ပြလာတယ်တေယုကလည်းလုံလာတယ်ဆိုတော့မပြောနိုင်သေးပါဘူ
းဒီခီးစင်မှာပဲနောက်ဒီဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဘယ်လာရုစ်ကိုဆက်ပြီးတော့သွားပါတယ်ဒါရောဘယ်လိုထူခြားမှုရှိပါလဲ
ဘာမှမတွေ့ဘယ်လာရုစ်ကတော့သွားသွားပြောသူပါပဲရုရှားရဲ့တကယ်ညာလေရုံမိတ်ဆွေရုရှားဘယ်လာရုစ်ဆိုတာတကယ်တော့ဟိုလုံးက white russia လို့ခေါ်တာပေါ့ဆိုပြီးသူတို့ရဲ့ russia အခုလည်းပဲနိုင်ငံရေးအဖြစ်သိပ်ပြီးတော့ထပ်တူကျက်နေတဲ့နိုင်ငံတစ်ခုလို့ပြောမှာပါ russia နဲ့ဆိုတော့ russia ကိုသွားပြီးတော့ russia ရဲ့နေတစ်ခုကိုသွားလိုက်တော့ပဲဖြစ်ပါလိမ့်မယ်အဲ့ဒီတိုင်းပဲတုံ့ပြန်မှုလည်းအတူတူပြောဆိုချက်လည်းအတူတူသူတို့ရဲ့ထောက်ခံမှုတွေပေါ်မှာနိုင်ငံတကာရဲ့အမြင်ကလည်းအတူတူပဲသတ်မှတ်မှာဖြစ်ပါတယ်ဆိုတော့စိတ်ထူးထူးခြားခြားတော့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးပါခင
်ဗျာအဒီရာနဲ့ဆွေးနွေးခန်းဖြစ်ပါတယ်အခုတော့ဂျန်စီကဏ္ဍအလှည့်ရောက်ပါပြီအမေရိကကိုရောက်မှဝါသနာပါတဲ့အတံမွေးဝမ်းကြောင်းအလုပ်ကိုရှာတွေ့ခဲ့တယ်လို့ကမ္ဘာကျော်နယူးယောက်ဖက်ရှင်သတင်းပတ်မှာဖက်ရှင်ဒီဇိုင်းတွေကိုပါဝင်ပြသခဲ့တဲ့နန်းခန့်ထွေးကပြောပါတယ်သူကနယူးယောက် School of Design ကျောင်းရဲ့တွဲဘက်ဒါရိုက်တာလည်းဖြစ်ပါတယ်ဂျန်စီပရိသတ်တွေအတွက်မက်ခင်လီစကားပြောတာပါတယ်
ရလာတဲ့အချိန်မှာပေါ့နော်ဟိုမထင်မှတ်တာတွေအများကြီးဖြစ်ခဲ့ညမတက်တလုံးမှာဆရာမလှုပ်ရလိမ့်မယ်လို့မထင်ထားဘူးပေါ့နော
်ဟေးဂျင်ဇီတို့တက်ချင်အောင်ပြန်ပြီနော်ဂျင်ဇီတို့ကြီးဆွဆွညမငယ်လေးကတော့နယူးယောက်မှာရှိတဲ့ဒီဇိုင်းပညာကျောင်းတစ်ခုရဲ့တွဲဘက်ဒါရိုက်တာလည်းဖြစ်ကမ္ဘာကျော်နယူးယောက်ဖက်ရှင်ဝီးခ်မှာသူ့ရဲ့ဒီဇိုင်းပညာတွေကိုပြသခွင့်ရခဲ့တဲ့ညမကျောင်းသူလေးမတ်နန်းခန့်ထွေပါ
ဖက်ရှင်ပညာကိုငငယ်လေးတည်းကစိတ်ဝင်စားခဲ့တာလေ။မမဒီဟာကိုစိတ်ဝင်စားခဲ့တာကတော့ပြောမယ်ဆိုရင်တော့ငငယ်ကလေးရပါတော့။အာဘာဖြစ်လို့လဲဆိုတော့ငငယ်ကတောင်ကြီးမှာပေါ့နော်။အဲအင်ကဒီစပန်ထိုးတာတွေလုပ်တယ်။အဲအင်ကြီးကြီးချုပ်တယ်ပေါ့နော်။ဒါအမေကိုယ်တိုင်ကသူကိုယ်တိုင်ဒီဇိုင်းလေးထွင်ပြီးတော့မှသူရောင်းတယ်။အဲဒီကလေးကညမကဂျက်တီတွေတက်ကူတာတွေပြီးတော့ဒီစပန်ထိုးတာတွေနဲ့ family ဖြစ်တာပေါ့နော်။
အမေရိကန်ကိုရောက်လာတဲ့ချိန်မှာတော့သူကသူ့ရဲ့တကယ့်ဝါသနာကိုရှာဖွေတွေ့ရှိခဲ့တယ်လीအဲ့တော့သူဝါသနာပါတဲ့ဟာကိုစောက်ချပြီးတော့လုပ်မယ်လို့ဆုံးဖြတ်လိုက်တဲ့ချိန်မှာပဲသူအခက်အခဲမျိုးစုံကိုလည်းကြုံတွေ့ခဲ့ရတယ်တဲ့အဲ့ဒီအကြောင်းကိုလည်းသူကခုလိုပြပြထားတယ
်ကျောင်းပိတ်တဲ့ weekend တစ်ခုမှာညီမနယူးယောက်ကိုလာလဲခဲ့တယ်လာလဲပြီးတော့မှအဲတော်တော်ကြီးကိုကြိုက်သွားတယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ဒါကိုအတွက်အရန်ကိုကြိုက်တဲ့ environment ဖြစ်တာနဲ့နယူးယောက်ကိုပြောင်းမယ်ဆိုပြီးတော့မှလုံးဝကိုဆုံးဖြတ်ချက်ချခဲ့တယ်။ဆုံးဖြတ်ချက်ချပြီးတော့မှចောင်းကြီးကိုလိုက်ကြည့်တဲ့အချိန်မှာတကယ်ကိုနာမည်ကြီးတဲ့ FIT တို့ဒီ person လို့ဆိုတာတကယ်ကို industry မှာနာမည်ကြီးတဲ့ចောင်းကြီးတွေပေါ့နော်။အဲ့ဒါကိုလိုက်ကြည့်ခဲ့တဲ့အချိန်မှာညီမကအာဒီ enrollment process ကအာကြောင်းပြောင်းမယ်ဆိုလို့ရှိရင်အချိန်မမီတော့ဘူးဖြစ်နေတာအချိန်မမီဘူးဆိုတော့ဒီ gap year ဖြစ်သွားမယ်ပေါ့နော် gap year အချိန်ဖြစ်သွားမယ်အချိန်မှာညီမဒီ New York School of Design ကိုတွေ့ခဲ့တယ်ဒီကျောင်းက Trade School Career School ဖြစ်တဲ့အတွက်ကြောင့်မလို့သူကအာ တနည်းမှာ၄ခ enrollment ရှိတယ်တနည်းမှာ၄ခ enrollment ရှိရနဲ့ညီမဒီကျောင်းလေးကို join မယ်ဒီကျောင်းသွားပြီးတော့ professional ထိလည်းတက်လို့ရတယ်ဆိုပြီးတော့မှဒီကျောင်းပြောင်းခဲ့တယ်ရှင်။သွားတော့ကတော့ဒီ computer science နဲ့သွားပြီးတော့ဘာလို့အဆုံးထိမလုပ်တာလဲကိုနဲ့အနီးဆက်ဆုံးလူကစားအဲ့လိုမျိုးပေါ့နော်မိခွန်းနေမိလာတာရှိတယ်။သူကတော့အပြစ်ပြောတာတော့မဟုတ်ပါဘူး။ဒီတိုင်းပဲမိခွန်းနေထုတ်လာတယ်။အဲဘာလို့လဲဘာဖြစ်လို့အဆုံးထိမသွားလဲမစူးစားကြည့်တော့ဘူးလားဆိုတဲ့ဟာလေးပေါ့နော်။အဲ့ဒါလေးဖြစ်လာတဲ့အချိန်မှာတော်တော်လေးကငါဆက်သွားတင်လားမသွားတင်လားပြန်ပြီးတော့မှတွေးရတာပေါ့เนาะအဲ့လိုမျိုးတွေတွေးရတယ်ပြီးတော့ဒါလေးကိုအဲ့လိုချုပ်နေရရင်လုံနေရရင်မမြင်တော့ဘူးမစားရမတော့ရလဲလုံတယ်အဲ့လိုမျိုးပေါ့เนาะအဲ့အားကြောင့်လို့လေဒါလေးကိုဘာဖြစ်ဖြစ်ကျူစားပြီးတော့မှအဆုံးထိလုပ်မယ်ဆိုပြီးတော့မှလုပ်ခဲ့တာပါရှင်ဟုတ
်ဒီလိုကိုဝါသနာပါတဲ့အရာကိုလုပ်ခွင့်ရတဲ့အခါကျတော့ကမ္ဘာကျော် New York Fashion Week လို့ Fashion ပြပွဲကြီးမှာပါသူ့ရဲ့ဒီဇိုင်းပညာတွေကိုခြားပြခွင့်ရခဲ့တယ်တဲ့
အဲ့ဒီမှာညီမဟို Bridal Wear 6 looks ကိုလုပ်ခဲ့တယ် 6 look လုပ်ခဲ့တယ်ဒါပေမဲ့အဲ့ဒီဟာမတိုင်ခင်မှာညီမကဒီတခြားဒီဇိုင်နာတွေတဲ့backstage ပေါ့နော် backstage မှာ internship တွေလည်းအများကြီးလုပ်ခဲ့တယ်အဲ့ဒါအရန် helpful ဖြစ်ပြီးတော့မှတခြားလူတွေနဲ့ရှင်းလို့ရှင်ညီမအရန်ကိုဘယ်လိုလုပ်ရမလဲ model တွေနဲ့ဘယ်လိုဆက်ဆံရမလဲဘယ်လို dress up လုပ်ရမလဲအဲ့ဒါတွေကစာညီမအကုန်လုံးကောင်းကောင်းသိခဲ့တယ်ပေါ့နော်ဒီ model dress up လုပ်တဲ့အချိန်မှာလိုအပ်မဲ့ဒီအတိုင်းအတာလေးပေါ့နော် flexible ဖြစ်အောင်ဘယ်လိုလုပ်ရမလဲအစားအုံတော်ထဲမှာတွေးမိခဲ့တယ်အဲ့ဒါကြောင့်မို့လဲအရန်ကိုအဆင်ပြေခဲ့တယ်ပြီးတော့ညီမရဲ့ design လေးတွေကိုဒီတချို့ magazine လေးတွေမှာလည်းဖော်ပြခွင့်ရခဲ့တယ်ပေါ့နော်ဖော်ပြခွင့်ရခဲ့တယ်ပြီးတော့ចောင်းကလည်းညီမရဲ့ design လေးတွေကိုចောင်းကလော်ပြီးမှအဲ့လို exhibition တစ်ခုအနေနဲ့ဖော်ပြခဲ့တယ်ပေါ့နော
် New York School of Design ဆိုတဲ့ design ပညာကျောင်းမှာတက်ခွင့်ရဖို့အတွက်ဘလို့တွေပြင်ဆင်သင့်နေဆိုတာကိုလည်းသူကအကြံဉာဏ်ပေးထားတယ
် Clay School Career School ဖြစ်တဲ့အတွက်ကြောင့်မလို့ဝင်ခွင့်ကတော့အရင်မမြင်ဘူးပေါ့နော်သူကလုံးဝ beginner friendly သူကလုံးဝအခြေခံအနေစတင်တယ်ဆိုတော့အဓိကလိုအပ်တာကတော့တကယ်လို့ visa နဲ့လာမယ်ဆိုလို့ရှိရင်เนาะ visa ရှောက်ဖို့လိုအပ်တယ်ဆိုရင်ဒီ English စာပေါ့နော်ဥပမာ IELTS ဖြစ် TOEFL ဖြစ်ဖြေတာလေးရှိတော့ပိုကောင်းတာပေါ့ပြီးရင်သူတို့ကိုယ်တိုင်ကလည်း interview တွေလုပ်ပါတယ် interview တွေလုပ်ပြီးတော့မှဒီlanguage gap barrier ရှိမှရှိပေါ့เนาะသူတို့ line နိုင်မလားမလိုက်နိုင်လားအဲ့ဒါလေးကိုကြည့်တယ်ပြီးတော့တကယ်လို့ကိုယ့်ဘက်ကကိုယ့်ရဲ့ skill လေးပြနိုင်เนาะပိုကောင်းတာပေါ့အဲ့ဒါဆိုလို့ရှင်တော့တချို့အတန်းလေး skip လုပ်လို့ရတဲ့ဟာရှင်သူတို့ skip လုပ်ပေးတယ်အဲ့အဲ့လိုမျိုးပေါ့เนาะဒီကုန်ကျစရိတ်ကတော့သူကတော့တက်တဲ့ program ပေါ်မူတည်ရပေါ့နော်တက်တဲ့ program ပေါ်မူတည်ရဆိုတာက certificate ရှိရ professional ရှိရ certificate ဆိုလို့ရှိရင်တောင်3000ကနေ14000လောက်ထိသွားမယ် plus material ပေါ့နော် material တော့ကိုကိုဝယ်ရမယ်ပေါ့နော်အဲ့ဒါကတော့ကျောင်းစေးတည်တက်ပြီးတော့ညီမပြီးခဲ့တဲ့ဒီ professional ဆိုလို့ရှိရင် plus နောက်ထပ် 6000 နေ 9000 သွားတယ်ဒီ certificate အပြင်ဒီ professional အတန်းအတွက်နောက်ထပ် 6000 နဲ့ 9000 ထပ်သွားတယ်ပေါ့နော
်ကဲဂျန်စီတို့ရေကမ္ဘာကျော် New York Fashion Week မှာဒီဇိုင်းပညာတွေကိုခြားပြခွင့်ရခဲ့တဲ့မြန်မာမျိုးသမီးငယ်လေးမတ်နန်းခန့်ထွေးအကြောင်းကြားခဲ့ကြရတာပါရှိတဲ့ဘက်ဒီကြားလို့ရှင်လေဂျန်စီတွေအတွက်ပို့ပြီးတော့ထူးခြားကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးနော်တတ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာအသိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတော့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်2026ကမ္ဘာဖလားပွဲဟာအကြီးဆုံးကမ္ဘာဖလားဘောလုံးပြိုင်ပွဲဖြစ်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်2030ပြည့်ကမ္ဘာဖလားပွဲမှာတော့ပြိုင်ပွဲဝင်အသင်းအရေအတွက်ကိုတိုးချဲ့သွားဖို့ဖီဗာကနေစဉ်းစားနေပါတယ်မန်ချက်စတာယူနိုက်တက်အသင်းကတော့ဗြိတိန်မှာအကြီးဆုံးဘောလုံးကွင်းကိုတည်ဆောက်သွားမယ်လို့ကြေညာပါတယ်ဒီလိုတပတ်အတွင်းသတင်းတွေကိုကိုရန်နိုင်စူးစီးတင်ဆက်ထားပါတယ်
ကောဘောလုံးဖတ်တဲ့ဥက္ကဋ္ဌဂျီအန်နီယမ်ဖန်တီနိုနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မတ်လ9ရက်နေ့ကအင်မီရောမှာတွေ့ဆုံခဲ့ကြပြီးတော့2026ကမ္ဘာဖလားအတွက်အလုပ်ဖွဲ့ဖွဲ့ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်၊ကနေဒါနဲ့မက္ကဆီကို၃နိုင်ငံပေါင်းပြီးတော့ပူးတွဲအင်ရှင်အဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲဟာ ကမ္ဘာဖလားသမိုင်းမှာအကြီးအမားဆုံးကမ္ဘာဖလားဖြစ်လာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြောလိုက်ပါတယ
် We're going to be establishing a task force a very important task force White House
ဒါကြောင့်ဆက်ချောက်ကမ္ဘာဖလားနဲ့ပတ်သက်ပြီးကျွန်တော်တို့အလို့အဖွဲ့ဖွဲ့သွားမှာဖြစ်ပါတယ်ဒါကအလွန်ရေးပါတယ်အင်ဂျီရောရဲ့အလို့အဖွဲ့ပါခင်ဗျားတို့သိတဲ့အတိုင်းဒီပြိုင်ပွဲကတိတ်ကိုကြီးမားတဲ့ပြိုင်ပွဲပါဒါကကမ္ဘာဖလားသမိုင်းမှာအကြီးအမားဆုံးပြိုင်ပွဲဖြစ်လာမှာပါကီယန်နီအင်ဖန်တီနိုကိုတော့လူတိုင်းသိပါတယ်။သူကဘောလုံးမှာတော့ဘယင်လိုပါပဲကမ္ဘာဖလားအရှင်ဖြစ်လာအောင်လဲသူပဲလုပ်ပေးခဲ့တာဖြစ်တယ်လို့ကျွန်တော်တို့ကလည်းဒါကိုအကောင်းဆုံးလို့သွားမှာပါ။ကျွန်တော်တို့အမေရိကတိုင်းမှာအခုလိုကမ္ဘာဖလားကိုဘူးတဲ့အရှင်ဖြစ်ကျင်းပခွင့်ပေးတာပထမဆုံးအကြိမ်ဖြစ်ပြီးဒီအတွက်ကျေးဇူးတင်တယ်လို့ဂုဏ်လဲယူပါတယ
်။ FIFA ဥက္ကဋ္ဌကီယန်နီအင်ဖန်တီနိုကလည်းအခုလိုကမ္ဘာဖလားအတွက်အင်ဂျီတော်အလုပ်ဖွဲ့ကိုဖွဲ့စည်းပေးတဲ့အတွက်သမ္မတထရမ့်ကိုကျေးဇူးတင်တယ်လို့ပြောပါတယ်။ဒီခဏအတွက်မှာအမေရိကန်မှာဒီနေ့ကျင်းပမဲ့ကမ္ဘာကလပ်ချန်ပီယံများဖလားရဲ့စူဖလားကြီးကိုလည်းပြသခဲ့ပါတယ်
။ It is a great achievement to bring the World Cup next year, the FIFA World Cup.
2026ကမ္ဘာဖလားကိုအမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပေါင်းပြီးကျင်းပနိုင်တာတကယ်ကိုကြီးမားတဲ့အောင်မြင်မှုပါဒါအပြင်ဒီနှစ်နွေရာသီမှာ FIFA ကမ္ဘာကလပ်ချန်ပီယံဖလားပြိုင်ပွဲအတွက်ကိုဇွန်လ14ရက်ကနေဇူလိုင်23ရက်နေ့ထိကျင်းပသွားမှာပါ
2025 FIFA ကမ္ဘာကလပ်ချန်ပီယံများဖလားနဲ့2026ကမ္ဘာဖလားပြိုင်ပွဲတွေကိုကြီးဖို့ကမ္ဘာ့ဝန်ကဘောလုံးပြိသက်တွေတန်းနဲ့ချီရောက်လာကြမှာဖြစ်ပြီးတော့အဲ့ဒီကနေအမေရိကန်ဒေါ်လာ40ဘီလီယံလောက်ရရှိမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Infantino ကပြောပါတယ်2026ကမ္ဘာဖလားကိုတော့ American, Canada, Mexico သုံးနိုင်ငံကူးတွဲအရှင်ဖြစ်နေပထမဆုံးအကြိမ်ကျင်းပသွားမှာဖြစ်ပြီးတော့အသေး48သင်းပါဝင်မှာဖြစ်ပါတယ်ဇာတ်ထဲမှာပဲ2025 FIFA World Cup Champion များဖလားဘောလုံးပွဲမှာဝင်ပြိုင်တဲ့အသင်းတွေအတွက်စုစည်းငွေစုစုပေါင်းက American Dollar 10 Billion ထိပေးသွားမှာဖြစ်တယ်လို့FIFA ဥက္ကဋ္ဌ Infantino ကပြောလိုက်ပါတယ
် 1 billion dollars will be distributed to the participating clubs
2025 FIFA ကမ္ဘာကလပ်ချန်ပီယံများဖလားပြိုင်ပွဲကနေစုစုပေါင်းဝင်ငွေ 1 billion လောက်အထိရရှိသွားမယ်လို့ခန့်မှန်းထားပြီးတော့စုကြည်ကိုဖယ်ပြီးတဲ့နောက်ကျန်တဲ့ငွေတွေကိုတော့ကမ္ဘာတစ်ဝန်းကဘောလုံးကလပ်တွေအတွက်အသုံးပြုဖို့လုပ်သွားမှာဖြစ်တယ်လို့လည်း Infantino ကပြောလိုက်ပါတယ်2026ကမ္ဘာဖလားအတွက်ပြင်ဆင်မှုတွေလုပ်နေချိန်မှာပဲဒါမဲ့2030ကမ္ဘာဖလားပြိုင်ပွဲကိုလည်းအသင်း64သင်းအထိတိုးချဲ့သွားဖို့စဉ်းစားနေတယ်လို့ FIFA ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောလိုက်ပါတယ်ဒါမဲ့2030ကမ္ဘာဖလားပြိုင်ပွဲဟာကမ္ဘာဖလားနှစ်တရာပြည့်အခမ်းအနားလည်းဖြစ်တာကြောင့်နှစ်တရာပြည့်အမှတ်တရအထိမ်းအမှတ်ဖြစ်နေဒီကမ္ဘာဖလားတစ်ချိန်ကို64သင်းအထိတိုးချဲ့သွားဖို့ FIFA ဘက်ကစဉ်းစားနေတာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘက်ကဘောလုံးပွဲတွေဘက်မှာတော့လီဗာပူးကဆောက်သမ်တန်ကို3-2နဲ့နိုင်ပြီးအာစနယ်နဲ့မန်ယူတို့တကူးစီတည်ကျသွားပါတယ်။ဒါကြောင့်ပရီးမီယာလိဂ်ပွဲပြီးဖို့10ပွဲလောက်ပဲလိုတော့တဲ့အချိန်မှာလီဗာပူးကတပွဲပိုကစားပြီးတော့15မှတ်အသာနဲ့ဥဆောင်နေပြီးတော့ချန်ပီယံဖြစ်ဖို့ပိုပြီးတော့အလားအလာခေါင်းသွားပါတယ်။ဇာတ်ထဲမှာပဲ Chelsea ကလက်စတာကိုတကူးကိုမရှိ Nottingham Forest ကမန်စီးတီးကိုတကူးကိုမရှိနဲ့နိုင်လာကြောင့် Nottingham Forest က51မှတ်နဲ့တတိယ Chelsea က49မှတ်နဲ့ဇာတ်ထောက်မန်စီးတီးက48မှတ်နဲ့အဆင့်5ဖြစ်သွားပါတယ်။ Forest ကမန်စီးတီးကိုဒီပွဲမှာနိုင်လိုက်တာကသူတို့အတွက်အရေးပါတဲ့နိုင်ပွဲလို့လည်းပြောရမှာဖြစ်ပါတယ်။ Northern Forest အသင်းဟာအခုလိုမန်စီးတီးကိုနိုင်ခဲ့တဲ့အပြင်ပြီးခဲ့တဲ့သတင်းပတ်အနည်းငယ်တုန်းကလည်း Brighton လိုခက်မှမှကစားနိုင်တဲ့အသင်းမျိုးကို9-6ဂိုးရှိနဲ့နိုင်ခဲ့တာပါ။ဆိုတော့ Forest အသင်းဟာငွေချင်းအင်အားအမြောက်များသုံးစွဲခြင်းမရှိဘဲ Premier League မှာအဆင့်3ကိုရောက်နေတာဘယ်လိုကြောင့်မှလဲ Forest အသင်းရဲ့ထူးခြားချက်တွေကဘာတွေပါလဲ။နာနေပတ်သက်ပြီးတော့ soccer follow channel နဲ့အိတာချုပ်ကိုကျော်မြွန့်ကိုမေးကြည့်ထားပါရယ
်ဒီရလင်း premier league မှာတော့ကြောင်း northern forest ဆိုတဲ့တပ်ပင်ကြီးကတကယ်ကိုဇာတ်လိုက်ကျော်ကြီးပဲဟို brighton လိုအသင်းကောင်းတစ်သင်းကို 7-0 နဲ့နိုင်လိုက်တယ်ဆိုတော့ဟောဗျာမယုံနိုင်ကြောင်းပေါ့ဗျာအခ Chris Wood ဆိုရင်ဒါ hat-trick သွင်းယူပါတယ်တကယ်ကိုဗျာဟိုသူတို့ဘာလို့ကောင်းနေတာလဲလို့မေးရင်အကွေးလေပံ့ပိုးမှုအရန်ကောင်းတာဗျာအတူတူမတိုက်စစ်မှာဒါခရစ်စမုလောက်ပဲလောလောလောလာရှိရယ်ဒါတော့ဘာဗျာချန်ပီယံလိဝင်ခွင့်အတွက်ကိုတို့အချိန်နေတော်တော်ကောင်းတော့တွေ့ရတယ်အဲ့တော့ဘာလဲဆိုတော့တို့ကကိုင်းလေပန်ဒီအပေးပို့မှုအားရန်ကောင်းအတူရဲ့ကိုင်းလေအန်ဒါဆန်တို့ဂေဝိုက်တို့ဒီအီလန်ကောင်တို့ရဲ့ပေးပို့မှုတွေကိုခရစ်စမုရဲ့တေချောင်းရဲ့အဆုံးသတ်မှုတွေနဲ့အတူတို့ကဟိုဂိုးတွေရနေတာပေါ့ဗျာအာတကယ်ကိုလေဟိုဘယ်လိုပြောမလဲဆိုတော့သူတို့အရှက်ရောက်ဝင်ရှုံးသွားတယ်ဘုံမောက်ကိုရှုံးသွားပြီးတော့မှဟို ဘရိုက်တန်ကိုပြန်ပြီးတော့အိမ်ခွင်းမှာပြန်လို့ထားနိုင်တယ်ဆိုတော့လေအသိအောင်သတင်းရဲ့ဇဲနခဏပဲပြောအဲသူတို့မှအားနည်းချက်မရှိဘူးလားဆိုတော့ရှိသူတို့ရဲ့အားနည်းချက်ကဘာလဲဆိုတော့အဓိကခုနကျွန်တော်ပြောသွားတဲ့ကစားသမားတွေကတယောက်သုံးဖို့နှစ်ယောက်လောက်တော့နားကောင်းမယ်ဆိုတော့သူတို့တော့အားနည်းဆုံးပဲပြောအကျန်တဲ့အပိုင်းကတိုက်စစ်ပိုင်းအားနည်းတော့လေနူနူဆန်တိုကတိတယ်ကြီးပြနောက်တန်းမှာဂိုးသမားလည်းကောင်းတယ်ပြောဟိုဆဲဆိုလည်းတော်တော်ကောင်းတယ်နောက်တန်းမှာဆိုလည်းမီလန်ကိုဗစ်နဲ့ဒီမူရီလိုလိုကတကယ်ဘူးညာဟိုတကယ်ကြောက်ဆောင်ကြီးအဲ့လိုကြောက်ဆောင်ကြီးလည်းရှိနေဘလုံးဖြစ်လေလည်းအရင်ကောင်းတယ်သူတို့အဲ့တပွဲရှုံးပြွားရပြန်သူတို့ပြန်နိုးထနိုင်တာလေးရလေသူတို့ဇေယျလက္ခဏာအဲ့လူကာဆယ်နဲ့အာဆန်နယ်သူတို့ဇာတ်ရှုံးသွားခဲ့ပြီမဲ့ဒီအရီမှာပရီးမီယာလိနဘွဲစတဲ့သူတို့မရှုံးဘူးဆိုတော့မျိုးပြန်လုံးလေစိတ်သက်လေအရင်ကောင်းနေတယ်အင်းအားလည်းအရင်ကောင်းတယ်အဓိကပွဲလည်းပတ်ဖို့
ချန်ပီယံမန်စီးတီးနီးပြဂေါ်ရီယိုလာကတော့သူ့အသေးအနေနဲ့ဒီနှစ်မှာအဆင့်၄တွင်းဝင်ပြီးတော့လာမယ့်နှစ်ချန်ပီယံလိဝင်ရင်ကိုပဲဒါကသူတို့အတွက်ဒီဘောလုံးရာသီမှာအောင်မြင်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်မန်ချက်စတာယူနိုက်တက်တင်းကတော့ပရိသတ်တသိန်းဆန်တဲ့ဘောလုံးကွင်းအစ်စ်ကြီးကိုတိဆောက်သွားမယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံရဲ့ဘီလီယံနယ်တထေးကြီးဆာဂျင်ရက်ကလစ်မနစ်ကစပြီးတော့အသင်းရဲ့ဘူးတွဲပိုင်ရှင်အစ်စ်ဖြစ်လာခြင်းကစပြီးတော့ကွင်းအစ်စ်တိဆောက်ဖို့အစီအစဉ်ကသူ့ရဲ့ဦးစားပေးတွေတဲကတစ်ခုဖြစ်ပြီးတော့ဒီကွင်းအစ်စ်ကြီးကိုတော့လက်ရှိရှိနေတဲ့ Old Trafford ကွင်းဘေးနားမှာပဲတိဆောက်သွားမှာဖြစ်တယ်လို့ပြောပါတယ်။ဗြိတိန်စတာလင်ပေါင်း1ဘီလီယံကုန်ကြမဲ့ဒီကွင်းအစ်စ်ကြီးကိုတော့ဗြိတိန်နိုင်ငံရဲ့ဘီသူကပညာရှင်နော်မန်ဖော့စတာကဒီဇိုင်းရေးဆွဲတာဖြစ်ပါတယ်။မယူသင်းရဲ့အမှုဆောင်အရာရှိချုပ်အိုမာဘရာဒါကတော့ကျွန်တော်တို့ကလပ်အသင်းရဲ့ရည်ရှိရည်မှန်းချက်ကကမ္ဘာအကောင်းဆုံးကွင်းကြီးမှာကစားမဲ့ကမ္ဘာအကောင်းဆုံးဘောလုံးသင်းကိုရဖို့ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါပြင်မယူအသင်းရဲ့ကံတော်နီးပြကြီးစာအလက်ဆာဂူဆန်ကလည်းအသင်းအနေနဲ့အနာဂတ်နဲ့ကိုက်ညီပြီးတော့သမိုင်းသစ်တွေရေးထိုးနိုင်မဲ့ကွင်းသစ်ကြီးတည်ဆောက်မဲ့အခွင့်အရေးကိုရရတဲ့နဲ့တတိရှိရှိအမိရဖမ်းဆုပ်ဖို့ပြောလိုက်ပါတယ်။လက်ရှိမှာတော့လန်ဒန်မြို့ကဝမ်ဘလေးကွင်းကြီးကပရိသတ်6000နဲ့ဗြိတိန်နိုင်ငံမှာအကြီးဆုံးအားကစားကွင်းဖြစ်ပြီးတော့မယူသင်းရဲ့ဒီကွင်းသစ်ကြီးပြီးသွားခဲ့မယ်ဆိုရင်တော့ဒါဟာဗြိတိန်နိုင်ငံမှာပရိသတ်အများဆုံးဆန်တဲ့အကြီးဆုံးအားကစားကွင်းကြီးဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတဲ့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA ကထုတ်လွှင့်ပေးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေဗီဒီယိုသတင်းတွေကိုဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့ VOA ရဲ့ Facebook Messenger မှာပဲဖြစ်ဖြစ် VOA email burmese@voanews.com ကိုပဲဖြစ်ဖြစ်စာရေးသားပေးပို့နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြသွားပါမယ်ခင်ဗျာ။ American ပြည်ထောင်စုနဲ့ Canada ဥရောပသမဂ္ဂ EU နိုင်ငံတွေကြားမှာအပြန်အလှန်သွင်းကုန်ကွန်စည်းကြမှုအသစ်ချမှတ်ခဲ့ကြတယ်လို့အမေရိကန်ရဲ့ကုန်သွယ်ဘက်မဟာမိတ်နိုင်ငံတွေရဲ့ကုန်သွယ်ရေးစစ်ပွဲဟာလည်းဗိုလ်တူးနေမှာပဲပြင်းထန်လာခဲ့ပါတယ်အမေရိကန်သမ္မတဒိုနယ်ထရန့်ကအဲလန်ဝန်ကြီးချုပ်မိုက်ကယ်မာတင်နဲ့အင်ဂျူရောမှာတွေ့ဆုံခြင်းမှာ EU ကိုအပြန်အလှန်ခွန်စည်းကြမှုတွေလှုပ်ဆောင်တာလို့ပြောလိုက်ပါတယ်ရုရှားယူကရိန်းစစ်ပွဲမှာရက်30ကြာအပြည့်ရဖို့အမေရိကန်ပြည်ထောင်စုကအဆိုပြုထားပြီးတော့ယူကရိန်းရေး G7 ဆက်မှုဖွံ့ဖြိုးပြီးဒီမိုကရေစီနိုင်ငံကြီး9နိုင်ငံဆွေးနွေးဖို့ရှိနေချိန်မှာသမ္မတထရန့်ကအပြည့်အရေးကရုရှားအပေါ်မှာမူတည်နေတယ်လို့ဗိုလ်တူးနေအင်ပီရောမှာပြောပါတယ်။ရုရှားစီကနေအပြစ်ခတ်ရစဲရေးကတိရနိုင်မယ်လို့သူမျှော်လင့်ကြောင်းသမ္မတထရန့်ကပြောပါတယ်။တကယ်လို့သဘောတူညီကြရင်ကြောင်းမဲ့ဖွယ်လူတွေတည်ဆုံနေရတဲ့အဖြစ်ကိုအဆုံးသတ်ဖို့80ရာခိုင်နှုန်းလောက်တည်ကြားသွားကြောင်းလည်းပြောပါတယ်။တခါဖိလစ်ပိုင်သမ္မတဟောင်းဒူတာတေးကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ရှိရာနယ်သာလန်နိုင်ငံ The Hague မြို့မှာထိန်းသိမ်းထားကြောင်း ICC ကသတင်းထုတ်ပြန်ပါတယ်။မွေးစေးတိုက်ဖြတ်ဖို့အရေးယူဆောင်ရွက်ခဲ့တဲ့ကိစ္စတွေမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ဒူတာတေးကို ICC ကဖမ်းဝရမ်းထုတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လို့ရမှုကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်တံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ VOA မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိကျွန်တော်ဂျိုရုစလောင်းလူရုမိတ်ဆွေဂျိုရုစလောင်းကအပြင် VOA ရဲ့ website ဆာမျက်နှာ burmese@burmese.voanews.com ကနေပဲဖြစ်ဖြစ် VOA ရဲ့ Facebook YouTube ဆာမျက်နှာတွေကပါတင်ဆက်ခဲ့တာပါ VOA ချစ်မိတ်ဆွေများအားလုံးဘေးကင်းလုံခြုံပြီးတော့ VOA ပရိသတ်အပေါင်းကိုရောစိတ်ပါချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ